အဘိဓမ္မာကိုသင်တယ်ဆိုရင်စိတ်ခါအဘိဓမ္မာထဲကိုတရားလေးစူးစိုက်နိုင်ဖို့လိုတယ်နော်အဘိဓမ္မာဆိုတာကတရားပညာရက်နဲ့မတူစာခတ်တာမခတ်တာကိုနောက်ထားပါရမီလိုတယ်ဝီရိယလိုတယ်ကိုယ်ဝီရိယဘလောက်စိုက်နိုင်တယ်လဲနောက်ပြီးတော့တတ်တာယုံကြည်မှုမြတ်စွာဘုရားရှင်ပေါ်မှာယုံကြည်မှုမြတ်စွာဘုရားရဲ့တရားတော်တွေပေါ်မှာယုံကြည်မှုတန်ခါတော်ရှင်သူမြတ်တွေစင်ကဲစင်ကဲတဲဆောင်လာခဲ့တဲ့အစွမ်းအစတွေကိုယုံကြည်မှုပေါ့အဲ့ဒီပုံမှာကိုလည်းပြန်ပြီးတော့တတောင်းတနေရာနဲ့ကြိုးစားမယ်အားဖြည့်မယ်သူမဟုတ်ရင်တင်ယူတယ်သူများကိုပြန်တင်နိုင်တာမတင်နိုင်တာခဏထောင်ကိုတင်ယူတယ်ဆိုတာကဒါတော်တော်ကြီးကိုဟုတ်နေပြီဘာဖြစ်လို့ဆိုတင်ယူတဲ့လူတောင်မှမရှိတော့ဘူးဆိုရင်တင်ပေးတဲ့လူရှိသည်ဖြစ်သည်မရှိသည်ဖြစ်သည်တင်ယူတဲ့လူမှမရှိရင်ဘာမှမတူဘူးလေတင်ယူတယ်လို့ရှိတာကိုကသာသနာအတွက်အားဖြည့်ပြီးသားဖြစ်သွားတယ်။ကိုတင်ယူနေတယ်။ဒီလိုမှမဟုတ်ရင်ဆိုပါတော့ငါမတင်ယူလို့တော့ဘာမှမဖြစ်ပါဘူးလို့သဘောထားလိုက်လို့ရှိရင်တယောက်ကလည်းသဘောထားမယ်။ဒီမှာရှိတဲ့လူ20လောက်ရှိတာ20လောက်ကငါမတင်လဲဘာမှမဖြစ်ပါဘူးလို့သဘောထားရင်ဒီတင်တဲ့အတိုင်းကြံခဲ့မှာပေါ့။ဟုတ်လား။ဒီလိုမျိုးပဲ။အော်ကိုတင်နေတာကကိုတင်တန်းကိုအားဖြည့်ပြီးသားဖြစ်တယ်။ကိုတင်တန်းကိုအားဖြည့်ပြီးသားဖြစ်တဲ့အတွက်ကိုတင်တန်းသားအရှင်းရှင်းနေတယောက်ကူညီပြီးသားဖြစ်သွားတယ်။ကိုယ်တင်နိုင်ချင်းသားတွေကုညီပြီးသားဖြစ်တာရဲ့အတွက်ကိုရသည်ဖြစ်စေမရသည်ဖြစ်စေသူများတွေရသွားလိမ့်မယ်သူများတွေရသည်ဖြစ်စေမရသည်ဖြစ်စေကိုရအောင်ကြိုးစားလို့ရတယ်ဟောဒါတခုနဲ့တခုကျွန်းကိုင်းမိကိုင်းကျွန်းမိဆိုတာအဲ့ဒီသဘောကိုပြောတာအဲ့တော့ငါစာမရပါဘူးဆိုပြီးတော့မလာဘူးဆိုရင်အေးစာမရလို့မလာတဲ့လူက10ယောက်လောက်ဖြစ်သွားရင်တင်နိုင်အရှင်းနေမကောင်းတော့ဘူးလေဒီလိုမျိုးဖြစ်သွားတယ်သူကကိုမရတော့လဲရတဲ့သူတွေအတွက်အင်အားဖြည့်မယ်ဆိုတဲ့စိတ်မျိုးနဲ့ဆိုရင်ဒါကုတုကြီးတယ်အဲ့လိုမဟုတ်ဘူးသူများတွေရလားမရလားတော့ကိုလည်းသူတို့စိတ်ဝင်ကြည့်လို့မရအောင်ငါတော့စူးစမ်းမယ်ဆိုရင်လေဒါကို့အတွက်လည်းအဆင်ပြေသွားပြန်ရောနော်အားလုံးရတယ်ဆိုရင်တော့လည်းအကောင်းဆုံးပဲပေါ့အဲ့ဒါကြောင့်ဒါကပါရမီနဲ့လည်းဆိုင်တယ်ဝီရိယနဲ့လည်းဆိုင်တယ်တတ္တာနဲ့လည်းဆိုင်တယ်တတိနဲ့လည်းဆိုင်တယ်တတိမရှိလို့ပဲရမလဲဒါတတိပြဋ္ဌာန်းထားတဲ့အလုပ်တွေရောတတိမရှိလို့မရဘူးနောက်တစ်ခုကသီးခံရတယ်ပါကိစ္စတွေပဲဖြစ်ဖြစ်အတင်းနဲ့ပတ်သက်လာရင်တီးခံမဲ့ဟာတွေအများကြီးရှိတယ်။ဘာဖြစ်လို့လဲလူအများနဲ့လေ။ကိုယ်အိမ်မှာမိသားစု2ယောက်3ယောက်တော့မှမတည့်ဘူး။အဆင်မပြေတဲ့ဟာတွေအများကြီးရှိတယ်။လူတွေများသွားတဲ့အခါမှာကိုယ်ကတီးခံဘက်ကနေပေးရမယ့်ဟာတွေအများကြီးရှိတယ်။အဲ့ဒီလိုမဟုတ်ရင်အဆင်မပြေဘူး။မညီညွတ်တူပေါ့။ညီညွတ်ချင်းဆိုတာတီးခံရတယ်။နောက်အများသဘောကိုလိုက်ရောရတယ်။အများသဘောကိုမလိုက်ရောဘူးဆိုလို့ချင်းဒီတင်တဲ့ဟာမညီညွတ်တော့။မန္တလေးမဆိုးရင်တိုက်တိကဆရာတော်ကြီးပဋ္ဌန္တသီရင်တာဘိဝန္တဆိုတာတန်ဃာတွေကိုညီညွတ်ဖို့အတွက်ဩဝါဒပေးတော့သူကဘလို့ဩဝါဒပေးလဲဆိုတော့တန်ဃာရယ်လို့အများနဲ့ဆက်ဆိုင်လာပြီဆိုရင်တဲ့တရားနာတော့နော်အများနဲ့ဆက်ဆိုင်လာတဲ့ကိစ္စဆိုရင်တဲ့ကိုကရင်နွေးချမ်းမတောက်လဲလက်ဖက်ချောက်ဘိုးခွဲရင်ထဲရမယ်တဲ့ဒါဒါဒါဒါဆရာတော်ကြီးဩဝါဒပေးတာမနက်တိုင်းမနက်တိုင်းဆရာတို့ရဩဝါဒပေးတယ်လေအများနဲ့တက်ဆိုင်လာပြီဆိုရင်ကိုကရင်နွေးချမ်းမတော့ဖူးဆိုလဲလက်ဖက်ချောက်ဖို့ခွဲရင်ထဲ့ဟုတ်ထဲ့ရမယ်ဒါမှသာညီညွတ်မှုရှိမယ်လေနားလဲလားနားလဲဒါကတစ်ခါတလေကြောင့်ငါမှမလို့တာငါမှမလို့တာဆိုပြီးတော့မှလေငါနဲ့မဆိုင်တယ်လို့သူတို့လှုပ်ရှင်လဲလှုပ်ကြပြီငါတော့မလို့ဘူးဒီလိုမျိုးတော့လှုပ်လို့မရအောင်အများနဲ့ဆိုတာကလေနော်ကိုမလုံနိုင်တဲ့အရာရှိလို့ရှိရင်အားလုံးကိုပြောပြရမယ်အားလုံးစီမှာခွင့်တောင်းရတယ်ဒါတယောက်လေးစားတာပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ ဟိုတင်တန်းကိစ္စကိုအဖွဲ့စည်းကိစ္စနဲ့ပတ်သက်လာလို့ရှိရင်ကိုနဲ့မဆိုင်တယ်လို့တခုမှနေလို့မရဘယ်တခုမှနေလို့မရအဲ့ဒါမှဒီ group လေးကဟိုရေရှည်တည်တက်နိုင်တာ哦အဲ့လိုမဟုတ်တယောက်ကလည်းမဆိုင်တယ်လို့နေတယ်ငါတယောက်မဆိုင်တယ်လို့နေလိုက်လို့ဘာမှမဖြစ်ပါဘူးတယောက်ကလည်းငါတယောက်မဆိုင်သလိုနေလိုက်လို့ဘာမှမဖြစ်ပါဘူးဆိုအဲ့လိုလူတွေများလာရင်ဟိုကြားဘူးတဲ့ပုံမြင်လေးရှိလိမ့်မယ်နွားတို့နွားတို့နွားတို့လည်းကြည်ရောတဲ့ဟာလေဟုတ်လားကြားဘူးကြပါရဲ့နော်တအိမ်ကိုနွားတို့တပုံးစီလာပို့ကြဆိုတော့အဲ့ဒါမနီလာကသူကအကြံဉာဏ်ကြီးတဲ့ခါကျတော့တွေးလိုက်တာလေတရွာလုံးကနွားတို့တွေထဲမှာပဲငါရေလေးတပုံးထည့်လိုက်လို့တော့မထူးပါဘူးဆိုပြီးတော့ဆိုတော့ရေလေးတပုံးထည့်လိုက်တယ်အဲ့ဒါပဲရထဲသွားလဲဒီအကြံတော့အကြံနဲ့တူသွားတယ်အကြံနဲ့အားလုံးတူတဲ့အခါကျတော့အဲ့ဒီရေအိုးကအဲ့ဒီဟာပြည့်တာပြည့်သွားတယ်နှုတ်တစ်ဆက်မှမပါဘူးအကုန်လုံးအကြံတူနေရေသေးကြီးပဲ နော်အဲအဲ့လိုမျိုးဖြစ်သွားတယ်လေအားလုံးကအကြံတူသွားရင်မကောင်းမကောင်းတဲ့ဘက်ကနေပေါ့အားလုံးကကောင်းတဲ့ဘက်ကပဲအကြံတူတယ်ငါနွားနှုတ်ဆစ်ဆစ်ထဲ့မယ်ဆိုပြီးတော့အားလုံးတူသွားရင်လည်းရေတစက်မှမရောတဲ့နွားနှုတ်ဆစ်ဆစ်ရတာပေါ့အဲ့ကြံအကောင်းဆုံးဖြစ်သွားပေါ့ကောင်းတဲ့ဘက်ကဆိုရင်အားလုံးညီညွတ်ရတယ်မကောင်းတဲ့ဘက်ကဆိုရင်လည်းကိုကမကောင်းတဲ့ဟာမလုပ်ဘူးဆိုတဲ့ဘက်ကအားလုံးညီညွတ်ရတယ်အဲ့ဒီလိုမျိုးလေးနောက်ပြီးတော့ဟိုအပြီးတမကိုကြံတဲ့ပညာရက်တွေနဲ့စာရင်သူ့ကိုပို့ပြီးတော့မှခရူးတစိုက်လုတ်စီခြင်းလေ။ဘာဖြစ်လို့လဲဆိုတော့ကျန်တဲ့ပညာရက်တွေဆိုတာကဟိုလောကီတက်တက်လောက်အများကြီး။နောက်ဘဝအတွက်ဆိုတာလည်းမပါ။ခုဘဝအတွက်တော့ပါရင်ပါမှာပေါ့။ဒါကြောင့်ဟိုလောကုတ္တရာဘက်ကိုလည်းကူးနိုင်အောင်တန်တရာအတွက်လည်းပါနိုင်အောင်အဲဒီပညာရက်ကိုတော်တော်ကြီးကိုဂရုစိုက်ဖို့လိုတယ်။တခြားတခြားပညာရက်တွေဆိုတာကထမင်းစားဖို့လား။စာဝတ်နေရေးအတွက်ရက်တည်ဖို့လား။ဒီလိုမျိုးပေါ့ကုံတရင်ကြော်စောဖို့လားဒီလိုမျိုးပြောမယ်ဆိုရင်ဒီဘဝအတွက်ပဲဒီဘဝထပ်ပို့ပြီးတော့ပါမယ့်ပညာရက်ဆိုတာဗုဒ္ဓတရားတော်ကလွယ်မရှိဘူးကျန်တဲ့ဟာအားလုံးကဒီဘက်မှာထားခဲ့ရမယ့်ဟာတွေကြီးပဲထားခဲ့ရမယ့်ဟာတွေကြီးပဲဒီဗုဒ္ဓဘာသာနဲ့ဆိုင်တဲ့ပညာရက်တွေကြတော့သူဟာလက်ရှိဘဝမှာလည်းနှလုံးသွင်းကောင်းကောင်းလေးနဲ့ဘဝကိုဖြတ်သန်းသွားလို့ရတယ်တမလွန်အတွက်လည်းစိတ်ရှရတယ်တမလွန်ဆိုတာရှိတယ်မရှိဘူးဆိုတာနောက်ပါအကယ်၍မရှိဘူးဆိုရင်ကိစ္စမရှိဘူးရှိနေခဲ့တယ်ဆိုရင်လေကို့အတွက်ကအဆင်သင့်ဖြစ်တော့ပေါ့အဲ့ဒါမျိုးကိုပြောတာဟိုးအရင်တော့ကဘယင်းတစ်ပါးကဒါပုံမြင်လေးတစ်ပုတ်ပါပဲဘယင်းတစ်ပါးကပညာရှင်တို့ပြုစုထားတဲ့ကြံကောင်းကြံမြက်ပေါ့ပညာရက်တစ်ခုကိုလိမ့်လာရှင်တယ်တဲ့သင်ယူရှင်တယ်တဲ့ပြောမယ်ဆိုရင်စာဖတ်ရှင်တယ်ပေါ့အဲ့တော့ကဘာမှာရှိသမျှလက်လန်းမီသလောက်ပညာသားပါတဲ့စာအုပ်တွေအကုန်လုံးစုပေးဆိုပြီးတော့မှသူ့ရဲ့မူမတ်တွေကိုတာဝန်ပေးထားလိုက်ပါပြောမယ်ဆိုကော်မတီဖွဲ့ထားပေးလိုက်တာပေါ့အဲ့တော့နက်နဲတဲ့စာပေစုဆောင်းရေးစီစစ်ရေးကကော်မတီတစ်ခုဖွဲ့လိုက်တယ်အဲ့ဒီကော်မတီတစ်ခုဖွဲ့ပြီးတော့တစ်နှစ်လောက်ချိန်ကြာတယ်ဆိုတော့စာကောင်းပေကောင်းဆိုတဲ့ဟာတွေကြီးစုတာတနှစ်လောက်အချိန်ကြာတယ်အမှစာတွေကလည်းအများကြီးရတယ်အများကြီးရတဲ့အခါကျတော့ဘယင်ကြီးကိုတော့ပေးတာရပါပြီပေါ့တနှစ်တော့အချိန်ယူလဲရတယ်ကောမဒီအနေနဲ့အဲ့တော့ဒီကောမဒီကတီးဖြတ်ထားတဲ့ဟာတွေဖြစ်တဲ့အတွက်ဘယင်ဖတ်ဖို့အကောင်းဆုံးစာအုပ်တွေကြီးဖြစ်တယ်အဲ့တော့ဘယင်ကြီးကမအားဘူးတန်းရေးပြည်ရေးတွေနဲ့တခြားကိစ္စတွေနဲ့ရှုပ်နေမအားဘူးအေးအဲ့လောက်ကြီးတော့မဖတ်နိုင်ဘူးမအားဘူးအုပ်ပေါင်းကထောင်တောင်းရှိနေတယ်ပေါ့ဒီလောက်ကြီးကတော့မဖတ်နိုင်ဘူးနည်းနည်းစီစစ်လိုက်ပါအောင်ပေါ့တူရလေးတွေစုလိုက်လုံးဝမတူဘူးဆိုမှထားလိုက်တူရလေးတွေစုလိုက်ပါအောင်ဆိုအဲ့လိုအဲ့လိုနဲ့နောက်ထပ်3လေးနှစ်လောက်ပြန်ကြသွားရတဲ့ပြန်ဖတ်ရမယ်တူတဲ့ဟာတွေကိုစုရမယ်ဆိုရှားဖွေတုံးကထပ်ပူကြတယ်အဲ့ပြန်စုပြီးတော့ဆိုတော့9နှစ်လောက်ရှိတော့ဘယင်းကြီးကိုပြန်ပြီးတော့မှတရင်ပို့တယ်တဝက်လောက်တော့စီစစ်ပြီးထုတ်ပြလိုက်မရှိတော့ဒီဟာဖတ်ရင်လေဟိုဟာတွေကိုဖတ်ပြီးသားလို့ဖြစ်ဖြစ်သွားပါတယ်တဲ့အဲကြော်လေဘယင်းကြီးကများနေသေးတယ်တဲ့များနေသေးတယ်မအောင်အဲကြော်ပြန်ပြီးတော့စီစစ်လိုက်ကြပါအောင်လို့ပြောတော့တခါနောက်ထပ်9နှစ်10နှစ်ဒီလိုပဲစီစစ်လာခဲ့တာအကောင်းဆုံးတစ်ခုဖတ်ဖို့အတွက်ဟုံးနောက်ဆုံးကြတော့မှတအုပ်ပဲကြံနေတဲ့ဒီတအုပ်ထက်တော့ short လို့မရတော့ဘူးဒါဟာအများကြီးစီစစ်ထားပြီးဒီတအုပ်လေးဖတ်ပါဆိုတော့အဲ့ဒီအချိန်မှာဘယင်ကတလွန်ညောင်ဆောင်ပုံမှာထတာမထနိုင်တော့ဘူးတက်လဲကြီးသွားပြီအိုးသွားပြီစာဆိုတာလည်းဖတ်လို့လည်းမမြင်တော့အဲ့တော့သူဟာနောက်ဆုံးတအုပ်တောင်မှပဲမဖတ်သွားရဘူးဒါကြောင့်သူကဒီလိုနောက်ဆုံးတအုပ်မျိုးဆိုတာကဟိုအစောကြီးကတည်းကတည်ရမှာဘယ်ဟာအရေးကြီးတယ်လဲဆိုတာကိုလေအစောကြီးကတည်ရမှာအစောကြီးကမတည်ဘဲနဲ့ရေးကြီးတာရောအေးမကြီးတာရောပုံအောနေပြီးတော့မှတီးဖြတ်စီစစ်နေတာနဲ့ပဲဘဝအရှိန်ကြီးကုန်သွားနောက်ဆုံးမှရပါပြီဒီတအုပ်ဆိုရင်လည်းလုံလောက်ပါတယ်ဆိုတဲ့အချိန်မှာသူ့မှာဖတ်နိုင်စွာမရှိတော့ဘူးတဲ့အဲ့ဒါကာလီဒါသပုံမြင်နေမှလားမသိဘူးဆရာဖတ်ဖူးတယ်ဒါကြောင့်အရေးကြီးတဲ့ဟာကိုအရေးကြီးတယ်လို့ဘယူးဆက်ရအောင်ညောညောညောညောအရေးကြီးတဲ့ဟာတွေကိုအရေးကြီးတယ်လို့ဘယူးဆက်ရအောင်မှပြီးတော့လောကီလောကုတ္တရာပစ္စုပန်တန္တရာနှစ်ဖြာအကျိုးတွေနှစ်ဖြာအကျိုးတွေရှိ ဒါဒီဘွားမှာလဲနေလို့ထိုင်လို့အစဉ်ပြေတယ်။နောင်တမလွန်ဘွားအတွက်လဲစိတ်ချလက်ချဖြစ်တော့တဲ့ပညာရက်တွေပါရမီထိုက်တဲ့ပညာရက်တွေကြီးပဲ။ဒါကြောင့်ဒါတွေကိုဂယုစိုက်ကြပါဒါဆိုရင်ပညာတို့ဝီထိပိုင်းကြီးကိုစလေ့လာလိုက်အောင်နော်ဒီကမှာရဲ့ဒုတိယဆင့်ဒုတိယဆင့်ရဲ့ပထမဆုံးအပိုင်းရှောက်ပဲလေ့လာမယ့်ဟာကဝီထိပိုင်းလို့ခေါ်တယ်နော်ဒီတိပိုင်စိတ်တွေကိုစိတ်89ပါ120နဲ့တပါအဲ့ဒါလိလာခဲ့တယ်စိတ်ဆိုတာတစ်ခုတည်းဖြစ်ရိုးထုံးစံမရှိဘူးစိတ်နဲ့စေတသိက်နှစ်ခုတစ်ပြိုင်တည်းဖြစ်ကြတယ်ဆိုတဲ့အတွက်စေတသိက်ပိုင်းဆိုထပ်လိလာခဲ့တယ်အဲ့ဒီစိတ်နဲ့စေတသိက်တို့ဟာဘယ်စိတ်တွေဟာဘယ်ဟာဝေဒနာရှိတယ်လဲဘယ်လိုဟိတ်တွေရှိတယ်လဲဘယ်ဒွာရမှာဖြစ်တာလဲဘယ်ကိုအာယုံပြုတာလဲဘာကိစ္စတွေလောက်တာလဲဘယ်ဝိထုကိုမိတာလဲဆိုတဲ့ဟာတွေကိုအသေးစိတ်သိဖို့အတွက်ပကိန်းပိုင်းဆိုတာကြီးကိုလောက်ခဲ့အဲ့ဒီစိတ်စေတသိက်ပကိန်း၃ပိုင်းပြီးပြီဆိုရင်စိတ်အကြောင်းနားလည်ပြီလားဆိုတော့နားမလည်နိုင်သေးဘူးဝိထိဆိုတာလောက်ရသေးတယ်ဝိထိဆိုတာစိတ်တို့ရဲ့အစဉ်အတန်းအထိပ္ပယ်ကဒါဟိုလိုက်ရေးပြန်မလို့လောက်ထင်တယ်ဒီထဲမှာပါတယ်လိုက်ရေးပြန်မလို့နော်ဒါအဲ့လိုလိုက်ရေးတဲ့အချိန်နေနှမျောလို့အဲ့ဒါအဲ့ရတဲ့မှာကြွေးပြီးတော့မှတနေကုန်စာရေးစီကဒီနေ့ဆိုင်လဲမလာရောင်းနိုင်ဘူးအဲ့ရတဲ့မှာတော့ကြွေးနေတယ်သူကစာရေးစီနေရတာဟုတ်ဝီထီကိုလေ့လာပြီးသွားပြီဆိုပါတော့စိတ်တွေရဲ့အစဉ်တန်းစိတ်တွေရဲ့ဖြစ်ပုံဘယ်လိုပုံမှာဘယ်လိုဝီထီတွေဖြစ်တယ်နောက်ပြီးတော့ဘယ်လိုပုံကိုယ်တွေမှာတော့ဘယ်လိုဝီထီတွေဖြစ်တယ်ဆိုပြီးတော့ပတော်ကြီးကိုကြည်ကြည်ပြန့်ပြန့်လေ့လာရတယ်ဒီဝီထီပိုင်းကိုသဘောပေါက်သွားပြီးမှဘီးဓမာဆိုတာကိုကဲ့ကိုထဲထဲဝင်ဝင်ဝင်ပြီးသဘောပေါက်တာဘီးဓမာမှာတော့တကယ်အလေးနက်ဆုံးကလည်းဝီထိပဲအခက်ဆုံးကလည်းဝီထိပဲဒါကြောင့်မြတ်စွာဘုရားအလွန်ခဲယဉ်တဲ့အလုပ်ကိုလုပ်သွားတယ်လို့ရှင်နာဂတိန်ကမိလိတ်တာမင်းကြီးကိုရှင်းပြတော့ဒီဝီထိလေးအကြောင်းကိုရှင်းပြတာလွန်ခဲယဉ်တဲ့အလုပ်ကိုဘုရားရှင်လုပ်သွားနိုင်တယ်လုပ်ပေးခဲ့တယ်ပေါ့လုပ်နိုင်တာတော့ဘုရားတော့မလုပ်နိုင်တာမရှိပါဘူးနော်လုပ်ပေးခဲ့တယ်ပေါ့အလွန်ခဲယဉ်တဲ့အလုတ်ကြီးကိုလွန်ခဲရင်တဲ့အတိညာဉ်ကြီးကိုလူတွေလိုက်လို့လွယ်အောင်မြတ်စွာဘုရားလှုပ်ပြီးခဲ့တယ်ဆိုဝီထိအကြောင်းလေးကိုပြောပြတယ်။အဲ့ဒီခါမှာတေတဲ့ခါမှာဘလို့ဝီထိတွေဖြစ်တယ်။မတေခင်ဇောတွေဇောရင်ဘလို့ဝီထိတွေဖြစ်တယ်။နောက်တေပြီးတော့ပရိသတ်တွေနေတဲ့အထိဘလို့ဝီထိဖြစ်တယ်ဆိုတော့ဒါစိတ်ရဲ့ဝီထိပေါ့။ရုပ်ဝီထိဆိုတာလည်းရှိသေးတယ်။ရုပ်ဝီထိဆိုတာတော့ပြခဲတယ်သင်ခဲပါတယ်။ပြီးမှဒီကိုပိုင်းထဲမှာရုပ်ဝီထိမပါရုပ်ဝိထီကလည်းစိတ်ဝင်စားဖို့တော့ကောင်းတယ်ဒီကိုပိုင်းထဲမှာနည်းနည်းတော့ပါတယ်တေကန်နီးတဲ့အချိန်မှာဟိုရုပ်ဝိထီကဟိုပရိသန်တွေကာလရယ်သုတိကာလရယ်ကာလနှစ်ခုကိုတော့ရုပ်ဝိထီလေးချပြတယ်ဒီထဲမှာဒီထဲမှာမဟုတ်ဘူးရုပ်ပိုင်းထဲမှာချပြတယ်ရုပ်ပိုင်းထဲမှာချပြတယ်သူကပရိသန်တွေနေတဲ့အခါမှာဘယ်ရုပ်ကစဖြစ်တယ်နောက်ပြီးတော့ရက်တတအဲ့ဒီခုနှစ်ရက်ရှိလို့ရှင်နောက်ထပ်ဘယ်ရုပ်တွေဖြစ်လာတယ်ပတာရာရုပ်တွေဖြစ်လာတယ်အမြုပ်လေးတွေဖြစ်လာတယ်အခဲလေးတွေဖြစ်လာတယ်အဲ့ဒီကနေမှဒီခက်မတွေထွက်လာတယ်အဲ့ဒါရုပ်ဝိထိအနေနဲ့ခဏတော့လေ့လာရတယ်နောက်ပိုင်းမှာတည်တဲ့အခါမှာလည်းဘယ်တာရာရှုပ်သွားပြီးရဲ့နောက်ဆုံးမှာဘယ်ဟာရှုပ်မှာပဲတည်သွားတယ်ဆိုပြီးရုပ်ဝိထိကိုထပ်ပြီးလေ့လာရတယ်အဲ့ဒီဝိထိပိုင်းတွေအကုန်လုံးလေ့လာပြီးသွားပြီးဆိုတော့စိတ်အကြောင်းနားလည်သွားပြီလားဆိုတော့နားမလည်နိုင်သေးဘူးအဲ့ဒီပရိသန်တွေစိတ်တွေဘယ်ပုံနေမှာဘယ်လိုရောက်တယ်ဆိုတာကိုဝီထိနဲ့မဆိုင်ဘူးဝီထိကလွတ်နေတာမလို့ဝီထိမုတ်ဆိုပြီးနောက်တစ်ပိုင်းကိုထပ်လေ့လာတယ်အဲ့ဒီမှာဝီထိမုတ်ဆိုတာကိုဒုတိယအနေနဲ့လေ့လာရပြီးတော့ပုံပိုင်းဆိုတာကိုပထမအနေနဲ့လေ့လာတယ်ပုံပိုင်းလို့ပြောလိုက်တာနဲ့ဝီထိမုတ်ပါတယ်ပုံပိုင်းပါတယ်နှစ်ပိုင်းကိုမှဟိုအပိုင်းကြီးတစ်ပိုင်းနဲ့လုပ်ထားတာအထဲမှာအခန်းခွဲထားတယ်အဲ့တော့အခုတို့ကဝီထိပိုင်းကိုစမယ်ပြီးတော့မှာအခက်ဆုံးဖြစ်တဲ့ဝီထိကြီးလို့သဘောထားပြီးတော့ကြောက်စရာမလိုဘူး။ငါအခွင့်ရေးရလို့မှလေ့လာရသေးတယ်လို့ဒီလိုသဘောထားဖို့ပဲလိုတယ်။ဟုတ်ပြီလား။ဘလောက်ပဲခက်တီပြောပြောဆရာခဏပြောတဲ့စကားရှိတယ်။မြတ်စွာဘုရားလူနားမလည်တဲ့ဟာကိုတော့မဟောခဲ့ဘူးနော်။လူနားလည်တဲ့ဟာကိုပဲဟောခဲ့တာပါ။အ ဲ့တော့ we thi ဆိုတဲ့ကမှာ we thi ဆိုတဲ့နာမည်ကလေးကိုပဲအဓိပ္ပာယ်ပြန်ဖို့အတွက်အဲ့ဒီမှာ we thi ဟူသည်လို့ရေးထားပြီးတယ်ကကြီးအာယုန်င်းဒွါရတိုက်ဆိုင်သောအခါဖြစ်ပေါ်လာသောစိတ်တို့ဤအစဉ်အတန်းစိတ်ရဲ့အစဉ်အတန်းအစဉ်တန်းဆိုလို့ဒီလိုဟိုလိုတဒန်းလိုက်ကြီးဖြစ်နေတာမဟုတ်ဒီလိုအစဉ်တန်းစိတ်ပြီးစိတ်ကြီးကဒီလိုအစဉ်တန်းတဒန်းဖြစ်နေတာအဲ့လိုမျိုးမဟုတ်နော်တစ်ခုပြီးရင်တစ်ခုမရှိတော့စိတ်ကနှစ်ခုပြိုင်မှဖြစ်တယ်ဟုတ်လေဥပမာတံပရိဆိုင်တံပရိဆိုင်၆ခုနဲ့ဖြစ်သွားလိုက်တယ်ဆိုရင်တံပရိဆိုင်ပြီးသွားလို့ရှိရင်တန်တီရန်တာဒီဘက်မှာဆရာတို့ဝီဒီချတဲ့လိုအတန်းလိုက်ကြီးတာတော့ပေါ့ဒီရဲ့နေရာလေးမှာပဲအစားထိုးသွားတာတံပရိဆိုင်တန်တီရန်တာဟုတ်တော့ဆိုသူကဟိုပရိုဂျက်တာတစ်ခုခုနဲ့တကွက်ချင်းပြတယ်လို့ပဲတကွက်ချင်းပဲပြသွားနော်ဇက်ကားတကားလုံးဆိုတာဘယ်သူမှကြီးခွင့်မရှိဘူးတို့ကတကွက်ချင်းပဲကြီးခွင့်ရှိတယ်ဟုတ်လားဇက်ကားတကားလုံးတထိုင်နဲ့ဘယ်သူမှကြီးခွင့်မရှိဘူးတကွက်ချင်းတကွက်ချင်းရိုက်ပြသွားတာအဲတကွက်ချင်းတကွက်ချင်းဟိုတို့ကဟိုတန်တတိပြည့်ညက်လို့ခေါ်တာပေါ့ဆက်ပြီးတော့အဆက်ကြီးလို့ထင်ပြီးတော့မှတို့ကမျက်စိလဲသွားတာအမှန်တော့ကြီးရတဲ့လူကမျက်စိလဲသွားတာအမှန်တော့တကားလုံးကိုသူရှာမပြနိုင်ဆိုတော့တကွက်ချင်းကိုပဲပြေးနိုင်တယ်ဆရာစကားပြောတာလေတဏှာကြီးလို့သဘောထားလိုက်မယ်နော်ဆရာတဏှာကြီးလုံးမပြောနိုင်ပါဘူးတလုံးချင်းတလုံးချင်းတလုံးချင်းပြောသွားခဲ့တာဟုတ်လားအဲ့လိုတစ်ခုချင်းတစ်ခုချင်းတစ်ခုဟိုအတန်တစ်ခုပျောက်ကွယ်သွားတယ်နောက်ထပ်အတန်တစ်ခုကအစားထိုးထားလိုက်တယ်အဘိဓမ္မာလို့ပြောရင်တော့မှဒါအကွက်၄ခွက်နဲ့ပြောရတာလေအဘိဓမ္မာအလို့ပြောပြခဲ့မှာပြီးပြောတဲ့ခေတ်မှာရှေ့ကအမရှိတော့ဘူးတိုးတော့လေတိတ်မြန်လုံးတဲ့အတွက်တော့အဘိဓမ္မာဆိုတကြောင်းနဲ့ထင်လိုက်တာအဲ့လိုမျိုးအစဉ်တန်းဆိုတာလေအဲ့လိုတော့တကွက်ချင်းတစ်ခုချင်းဖြစ်သွားတဲ့ဟာအလုံးရဲ့ group လေးတစ်ခုပေါ့အဲ့ဒီဟာလေးကိုပဲအစဉ်တန်းလို့ဆိုလိုတာဒီလိုမျိုးအတန်းလိုက်ကြည့်တော့မဟုတ်ဘူးစိတ်ဟာအတန်းလိုက်ကြည့်ပဲလို့ဒီလိုကြီးတော့ထင်လို့မရဘူးเนาะအာယုန်နဲ့ဒွါရတိုက်ဆိုင်တော့ကဖြစ်ပေါ်လာသောစိတ်တို့ဤအစဉ်တန်းကိုဝီထီဟုခေါ်ဤအဲဒီလိုလေးနားလည်လို့ရမှာဟုတ်ပြီခါကွေးလူတို့ဤသွားရလမ်းတည်ရွာစင်ကိုမကြော်ပဲအစဉ်တိုင်းသွားတကယ်တော့စိတ်တနေရမှာဖြင့်ဖြစ်ပေါ်လာသောစိတ်တို့သည်လည်းဖြစ်တဲ့သောစိတ်တစ်ခုနဲ့တစ်ခုမကြော်မူ၍တစ်ခုပြီးတစ်ခုအစဉ်အတိုင်းဖြစ်တတ်သောကြောင့်ဝီထိမြည်ဤတဲ့လူတို့ဤသွားရလဟံရွာစင်မကြော်ဘူးတဲ့အခုတို့အိမ်ကနေဖះကိုလာတယ်လို့ပေါ့တခုပြီးတခုအစင်နေကိုမကြော်လာခဲ့ဘူးဟုတ်လားဒီအိမ်ပြီးရင်ဒီတိန်ဒီအိမ်ပြီးရင်ဒီတိန်ဒီလမ်းပြီးရင်ဒီတလမ်းအဲ့လိုကြော်လာခဲ့တယ်ဒီမှာတကားပေါ့ဝင်လိုက်တာနဲ့လေအဲ့အပင်တွေတပင်ချင်းတပင်ချင်းကြော်လာခဲ့တာတို့ဟာအစင်အတိုင်းပဲသွားတယ်အဲ့ဒီအတိုင်းပဲရွာစင်ကိုမကြော်ဘူးခီးသွားတဲ့သူကဒီကနေလွယ်လွန်သွားမယ်ဆိုလို့ရှိရင်ဟိုဒီလမ်းတိုင်းသွားပေါ့နော်ဒီလမ်းတိုင်းသွားမယ်ဆိုလို့ရှိရင်ပထမဆုံးဒီ 1N တွေ့မယ်ပြီးလို့ချင်းနောင်ဟုကိုတွေ့မယ်အမျက်မောက်ကြောင်တွေ့မယ်ဒီလိုမျိုးအစင်ကိုမကြော်သွားဘူးမျက်မောက်ကြောင်ကိုမကြော်ဘဲနဲ့နောင်ဟုကိုမရောက်အဲ့လိုမျိုးအစင်ကိုမကြော်တဲ့သဘောအတိုင်းလေးနဲ့သွားတာကိုပဲဝီထီလို့ပြောလိုက်တာဒါဆိုဝီထီဆိုလမ်းမြက်လမ်းမှာအစင်မကြော်တဲ့ပုံစံမျိုးပေါ့အဓိကတော့ရွာစင်ကိုမကြော်ဘူးတဲ့လူတို့ကြီးသွားရလမ်းရွာစင်ကိုမကြော်ပိုင်းအစင်တိုင်းသွားသလိုပဲစိတ်တနေရမှာနေရမှာ၅မျိုးရှိတယ်စိတ်တနေရမှာရှိတယ်သဘာဝနေရမှာရှိတယ်ဓမ္မနေရမှာရှိတယ်ထားတော့စိတ်တနေရမှာဆိုတာစိတ်ရဲ့အလိုလေးရောက်သူ့ရဲ့ဖြစ်ရိုးဖြစ်စဉ်အတိုင်းဘယ်သူမှဖန်ဆင်းထားလို့မဟုတ်ဘူးဒါပြီးရင်ဒါဖြစ်စေလို့ဖန်ဆင်းထားတာမျိုးမဟုတ်ဘဲနဲ့နေရမှာအတိုင်းသဘာဝအလေးရောက်သွားနေတဲ့စိတ်တွေဟာတဲ့အဲ့ဒီစိတ်တွေဟာလည်းအစင်တိုင်းပဲတစ်ခုနဲ့တစ်ခုမကြော်ဘူးပင်သာတော်တာဝေဆန်းဖြစ်တဲ့တံပရိဆိုင်တံပရိဆိုင်ပြီးရင်တန်တီရဏတန်တီနာပြီးရင်ဟုတ်တော့အဲ့ဒီလိုအစင်အတိုင်းပဲသွားတယ်ဝီထိစိတ်ရဲ့သဘောကစိတ်ရဲ့နေရာမှာပင်သာတော်တာဝေဆန်းဖြစ်တယ်ပြီးတော့စကုဝဉ္ဉေမဖြစ်ဘဲနဲ့တံပရိဆိုင်ကိုအရင်ဖြစ်လိုက်တယ်တံပရိဆိုင်ဖြစ်ပြီးမှစကုဝဉ္ဉေကိုပြန်လာဖြစ်တယ်ပြီးမှတန်တီရဏတန်တီနာဖြစ်ပြီးတော့ဝုတ်တော်မဖြစ်ဘဲနဲ့ဇောသွားစောတယ်ဇောသောကြီးမှဝုတ်တော်ကိုပြန်လာတယ်အဲ့လိုမရှိဘူးလေဒါစိတ်ရဲ့အစင်သဘာဝတစ်ခုကဒီအတိုင်းပဲတာနံပါတ်1အဲ့တော့ဘလို့နားလေရမလဲဆိုအောက်မှာဆရာလက်သေးခွင့်နဲ့ထည့်ထားတယ်။တဏီအဖြစ်ဆိုတော့ဒီလိုမျိုးပေါ့နော်။ဒါပေမဲ့တဏီအဖြစ်ကိုမရေးထားတော့ဘူး။ပင်စားတာဝိဇံစကုဝိညာဉ်တံပရိဆိုင်စသည့်ဖြင့်အစဉ်အတိုင်းဖြစ်သောကြောင့်ဝီထိမီ။ဒါဆိုဝီထိသဘောကိုနားလည်ပြီလား။ဟုတ်ပြီ။ teacher လေးကယူဆိုင်ပါ။တိတ်ခတ်တယ်ဆိုတဲ့ဝီထိကိုတိတ်မခတ်အောင်တို့လေ့လာတယ်ဟုတ်လား။ဆရာတော့ဝီထိကိုခတ်တယ်လို့မထင်ဘူး။ဒါတော်လို့မဟုတ်ဘူး။ဘာဖြစ်လို့လဲမသိဘူး။ကိုယ်ပိုင်းစလုံးထဲမှာဝီထိကိုလွယ်တယ်လို့ထင်တယ်။တော့ရရင်မခတ်နေပါဘူးဒါပေမဲ့လေကိုနဲ့ဗီဒီမှာတမားတွေဆွေးနွေးကြည့်လိုက်လို့ချင်းဝီထီအခက်တယ်တော်တနေငံလုံးလဲဒီဝီထီဆိုရင်ဝီကနေထိတယ်ဝီကနေထိတယ်ဆိုပြီးတော့ဗီဒီမှာကိုပိုင်းမှာသူ့ကိုကြောက်ဆုံးလဲဝီထီပိုင်းကိုကြောက်ကြတယ်ဘာဖြစ်လို့လဲဆိုတော့ तू ကတကယ့်ကိုပရမတ်ထတရား နက်နက်နေနေကြီးတွေအခုဒီတရွက်ထဲမှာတော့တော်တော်လေးနက်နက်နေနေပြီးပါလာလိမ့်မယ်ဒါဝီတီကိုမစရသေးဘူးဒီတရွက်လုံးလာကုန်သွားရင်ဝီတီမစရသေးဘူးလို့ပြောရမယ်စဖို့အတွက်ရှေးဦးတိဖွဲ့အဲ့လိုမျိုးပေါ့နော်စဖို့အတွက်ရှေးဦးတိဖွဲ့လေးတွေပြောရမှာအဲ့ဝီတီစိတ်တွင်ပါဝင်သောစိတ်အမျိုးအစားနှစ်မျိုးရှိသည်တွေ့ပြီနော်ခေါင်းစဉ်ကြီးရောဝီတီစိတ်မှာတဲ့ပါဝင်နေတဲ့စိတ်အမျိုးအစားဟာနှစ်ခုရှိတယ်တဲ့အဲ့ဒီနှစ်ခုကဘာတွေလဲဆိုတော့ဘဝင်စိတ်ရယ်ဝီတီစိတ်ရယ်အဲ့ဒီနှစ်ခုကဆရာပြောပြအောင်မယ်ဘဝင်စိတ်တစ်ခုရှိတယ်ဝီတီစိတ်တစ်ခုရှိတယ်အဲ့ဒီမှာဘဝင်စိတ်နဲ့ဝီတီစိတ်ဆိုတဲ့နေရာမှာဘဝင်မှာဘယ်နှမျိုးရှိသလဲဆိုတော့မူလဘဝင်ဆိုတာရှိသေးတယ်မူလဘဝင်ဆိုတာကတို့ပရိသန်တွေနေပြီးတော့တေချာပေါက်ဖြစ်နေတဲ့ဘဝင်ပေါ့ဘဝကိုစောင့်ရှောက်ထားတဲ့ဘဝင်နော်အဲ့ဒီမူလဘဝင်ကမြင့်ရေအရင်လိုပဲငိမ့်ငိမ့်တက်တက်လေးနဲ့တခုဖြစ်သွားလိုက်တခုပြက်လိုက်တခုပြန်ပြီးတော့အစားထိုးလိုက်အဲ့လိုဖြစ်လိုက်ပြက်လိုက်အစားထိုးလိုက်ဖြစ်လိုက်ပြက်လိုက်အစားထိုးလိုက်နေသူကငင်းငင်းတက်တက်ကလေးပဲကိုဘဝထဲမှာဒီစိတ်တွေကဖြစ်နေတာအဲ့ဒီလိုဖြစ်နေတဲ့အခါမှာအာယုံနဲ့ဒွါရလာတိုက်လိုက်တဲ့အခါမှာအဲ့ဒီမူလဘဝင်မဟုတ်မူလဘဝင်ဟာဘယ်လိုပြောမလို့သူကလွန်သွားတယ်နော်အခုဟိုဆရာစကားတခုပြောနေတာပဲစကားတွေစက်တိုက်ပြောနေတဲ့အခါမှာသူအရှိန်နဲ့သူသွားနေတာကိုဟိုနားနေပြီးတော့လူတယောက်လာရက်ပြီးဆရာစကားနည်းနည်းပြောစရာရှိလို့တင်ဆရာသူ့တိခနဲ့ဒီကိုဖြတ်ပြီးသူ့ကိုအာယုံမပြုတ်နိုင်အဲ့ဒီလိုမျိုးပေါ့နော်နောက်ဟိုပြေးလာတဲ့လူကလည်းပန်းတိုင်ကိုရောက်ပြီးဆိုလို့ရှိရင်ရောက်နေတဲ့နေရာမှာကိုကဒီကိုပြေးလာတာဆိုပေမဲ့လည်းဟိုဘက်ကနှစ်လန်းသုံးလန်းလွန်သွားတဲ့သဘောမျိုးရှိတယ်သူကချက်ချင်းကြီးတိခနဲ့တော့မရက်နိုင်ဘူးပေါ့အဲ့ဒီသဘောမျိုးဘဝင်းစင်ဟာသူ့အတူလေးငြိမ်ငြိမ်သက်သက်လေးသွားနေတဲ့အခါမှာအာယုံနဲ့ဓွာရကိုယ့်ရဲ့ဓွာရကိုအာယုံတစ်ခုကလာတိုက်လိုက်တဲ့အခါမှာသူကအာယုံလာနေပြီဆိုရင်ချက်ချင်းလဲလို့မရဘူးလွန်သွားတယ်နော်အဲ့စိတ်အစဉ်ကိုလွန်သွားလိုက်တယ်အဲ့ဒီခါမှာအဲ့ဒီလွန်သွားတဲ့ဘဝင်လေးကိုဒီမှာစာပါမရေးပြတော့အတ္တဘဝင်လို့ခေါ်တယ်တ္တဘဝင်လွန်သွားတယ်နော်သူဟာလွန်သွားတယ်တ္တဘဝင်လွန်သွားလိုက်တဲ့အခါမှာအဲ့ဒီဘဝင်စိတ်ဟာဟိုမူလဘဝင်တုန်းကကံကမ္မနမိတ်ဂတိနမိတ်ဆိုတဲ့နမိတ်ကိုကံကမ္မနမိတ်ဂရိနမိတ်ဆိုတဲ့တခုခုကိုအာယုံပြုတ်ပြီးတော့သွားနေတာအဲ့ဒီအာယုံပြုတ်သွားနေတဲ့ဟာကိုမူလကိုအာယုံပြုတ်ထားတဲ့အာယုံကိုပဲဆက်ပြီးတော့ယူရမလားအခုမှလာတိုက်တဲ့အာယုံကိုပဲအာယုံအစ်စ်ကိုပဲအာယုံပြုတ်အောင်မလားဆိုပြီးတော့မှ तू ဟာလှုပ်လှုပ်ရှားရှားဖြစ်သွားတယ်အဲ့ဒါကိုဘဝင်ကလှုပ်သွားတယ်လို့ခေါ်တယ်ဆလနာဆလနာဆိုတာလှုပ်ရှားတာဘဝင်ကဆလနာဆိုရင်လှုပ်ဘဝင်ခုနဟာကလွန်ဘဝင်လွန်သွားတဲ့ဘဝအခုကလှုပ်ရှားသွားတဲ့ဘဝနှစ်ကြိမ်လှုပ်ရိုးရှိတယ်ဘဝဟာဘယ်နှကြိမ်လှုပ်ရိုးရှိလဲနှစ်ကြိမ်လှုပ်ရိုးရှိတယ်တဲ့အဲ့လိုနှစ်ကြိမ်လှုပ်ပြီးတော့ဒုတိယလှုပ်လိုက်တဲ့ဒုတိယဘဝကဆလနာဟာအတိတ်ကံကမ္မနမိတ်ဂတိနမိတ်ကိုမယူတော့ဘဲနဲ့အခုထင်လာတဲ့ဟာကိုပဲယူတော့မယ်ဆိုပြီးတော့မှမနကိုသွားနေတဲ့ဝိထိအစဉ်ကိုဖြတ်ပြီးတော့ဒီဘက်ကထင်ရှားလာတဲ့အာယုံဒါထင်ရှားမှာပါအာယုံကမထင်ရှားလို့ရှိရင်မပြုတ်လိုက်တဲ့ဟာတွေရှိသေးတယ်ဒါလည်းနောက်ပိုင်းမှာမောဂဝါဒဆိုပြီးတော့ဝီတိကိုထပ်တင်ရတယ်အဲဒီလိုမျိုးဆိုရင်အခုကတော့ထင်ရှားနေတဲ့အတွက်သူဟာဘဝင်အစဉ်ဘဝင်အရင်ကိုဖြတ်တယ်နောက်ပြီးတော့အာယုံနဲ့ဒွါရတိုက်လို့အာယုံကအာကြီးတဲ့အတွက်အာယုံကိုပဲအာယုံပြုတ်လိုက်တယ်အဲ့မှာဖြတ်လိုက်တဲ့ဘဝင်ကိုဘဝင်ကူပစ္စေတာပစ္စေတာလို့ခေါ်တယ်ဘဝင်ကူပစ္စေတာဒါဆိုရင်အဲ့ဒီအတ္တဘဝင်ဘဝင်ကဆလနာဘဝင်ကူပစ္စေတာဟာမူလตั้วနေတဲ့มูลအတိုင်းစီးဆင်းနေတဲ့ဘဝင်မဟုတ်ဘူးเนาะมูลအတိုင်းစီးဆင်းတဲ့ဘဝင်ဟာมูลအတိုင်းပဲตั้วနေမယ်ဆိုရင်ဘာမှလှုပ်ရှားเสียလည်းမရှိဘူးဖြတ်နေเสียလည်းမရှိဘူးပေါ့เนาะအဲ့ကြတော့ဒီရဲ့มูลဘဝင်မဟုတ်တော့ဆိုတာကဒီဟာဘဝင်ဟာ၄ခုကြီးဖြစ်နေတာမဟုတ်ဘူးဖြစ်တာတော့တစ်ခုပဲဒါပေမဲ့ तू ဖြစ်ပုံချင်းမတူဘူးလေมูลဘဝင်မဟုတ်တော့အတ္တဘဝင်ဘဝင်ကဆလနာဘဝင်ကုပစ္စေတာဟုတော့လွန်ဘဝင်လှုပ်ဘဝင်ဖြတ်ဘဝင်များတဲ့ဒါဝိသီထဲမှာသူတို့ပါတယ်နော်ဝီဒီထဲမှာဆိုရင်ဝီဒီထဲမှာပါတဲ့ဘဝင်ဟာအတ္တဘဝင်ဘဝင်ကဆက်လက်နာဘဝင်ကူပစ္စည်းတာဒီသုံးခုပဲနော်ဒါဆိုရင်တို့ကဝီဒီထဲမှာအကျုံးဝင်ပါတယ်ဝီဒီထဲမှာအကျုံးဝင်တော့လဲတို့ကဝီဒီစိတ်မဟုတ်ဘူးဘဝင်စိတ်ပြီးစိတ်ကလေးတစ်ခုပဲလေ့လာမှာနော်စိတ်ကလေးတစ်ခုတည်းပဲမြင်စိတ်ဆိုတဲ့တစ်ခုလေးကိုလေ့လာဖို့အတွက်ဒါတွေအရင်ဆုံးသိဖို့သိရတယ်ဒါဆိုလို့ချင်းတိတာဘဝင်ဘဝင်ကဆက်လက်နာဘဝင်ကူပစ္စည်းတာအဲ့ဒီဘဝင်တွေဟာဝီဒီထဲမှာအကျုံးဝင်တယ်နားလေလားဝိချိတဲမှာကျုံးဝင်လေနောက်ဆိုရင်ဒီတက်နားလေလာလိမ့်မယ်
နံပါတ်2ကအာယုန်နဲ့ဒါရတာရေဖြစ်ပေါ်လာတော့ပင်စဒါရဝိဇန်စတော်ဝိရှိစိတ်များစတော်ဆိုတာပင်စဒါရဝိဇန်ဒူဒရာယုံပေါ့နော်ဒရာယုံအထီအောင်အဝိဇန်တံပရိဆိုင်တံတွေရဏဝုတ်သောဇောဒရာယုံအဲ့ဒီဟာတွေအကုန်လုံးဟာဝိရှိစိတ်ပါတဲ့ဒါဆိုလို့ချင်းဝိရှိစိတ်လို့ပြောလိုက်ရင်အမျိုးအစားနှစ်မျိုးရှိတယ်ဝိရှိစိတ်တွေမှာပါဝင်နေတာဟာတိနာဒဆိုတဲ့ပဝင်တစ်မျိုးပါဝင်တယ်ပြီးပင်စဒါရဝိဇန်နဲ့ဒရာယုံအထီအောင်ဖြစ်နေတဲ့စိတ်တွေပါဝင်မယ်ဟုတ်ပြီလားအဲ့ဒါဆိုဝိသိစိတ်တစ်ခုထဲမှာစိတ်နှမျိုးအစိတ်ဝိသိစိတ်ထဲမှာပါဝင်တဲ့စိတ်အမျိုးအစားနှမျိုးဆိုတာသဘောပေါက်မလားဟု
တ်ပါဘူး
ဒီလောက်ဆိုရင်သဘောပေါက်မလားပေါက်တယ်တေချာလေးနှားထောင်ပါနောက်တစ်ခုဝိသိဖြစ်ပေါ်အဲ့ဒီဝိသိတွေဘယ်လိုဖြစ်ကြသလဲအာယုန်နဲ့ဒွါရတိုက်သောအခါခုနဆရာရှင်းပြတဲ့ဟာပါပဲထိုးထိုးအာယုန်သည်ဒွါရ၌ထင်းသည်ဆိုရာဝဲ၎င်းအာယုန်သည်ဒွါရ၌ဥပတ်လင်ဥပတ်ရှင်ဥပတ်ဆိုတာကဒီမှာသူ့ရဲ့မူရင်းကဒီလိုဥပါဒဥပါဒတော့ဖြစ်ရှင်းဖြစ်ရှင်းဥပါဒဆိုတာဖြစ်ရှင်းအေကုပ်ပါဒတို့လို့လေ့လာခဲ့လေဟုတ်လားစိတ်နဲ့အတူဖြစ်ရှင်းအမှဥပါဒဆိုတာကိုတို့ကမြန်မာလိုလုံးလိုက်ရှင်တဲ့အတွက်ဒီကောင်ဖြုတ်ပြီးတော့ဟိုဟာကိုတစ်ခုတတ်ပလိုက်တာဥပတ်အဲ့မှာဥပတ်လို့ရေးလို့ရှိရင်ဒီပါးဆောင်မှာမောရှာပါ우ပါမရမယ်နော်ဥပတ်ဆိုတဲ့ဟာကိုရေးလို့ဒီမောက်ချလေးမပါတော့ဘူးဆိုလို့ရှိရင်သူကဟိုအတိတ်ပဲဖော်လို့မရတော့ဘူးဥပါဒဆိုတဲ့ဟာကလာတဲ့အတွက်လေနော်ဒါဆိုရင်ဥပတ်လေဥပတ်ရှင်ဆိုတော့အဲ့ဒီအာယုန်နဲ့တော်တာတိုက်ရင်တိုက်ရှင်ပေါ့ဒီလိုပဲရိုးရိုးပြောရအောင်အာယုန်နဲ့တော်တာတိုက်ရင်တိုက်ရှင်တိုက်တိုက်ရှင်မှာမထင်နိုင်သေးပါဘူးတိုက်တိုက်ရှင်မှာမထင်နိုင်သေးဘူးတဲ့အဲ့ဒါကိုရေးထားတာဥပတ်လင်ဥပတ်ရှင်မထင်နိုင်သေးပြီရုပ်တို့မြည်သည်ထီအခိုက်၌သာအာရှိယကားတဲ့ဟောစလုံးကြီးကသူ့အဆန်းနေလာတာဟောဥပ္ပတ်ပေါ်မှာရှိအောင်ဆက်နောက်တစ်ခေါက်ပြန်ရေးတယ်ဥပ္ပတ်နောက်ပြီးရင်ထီဒီထီကတော့ရိုးရိုးပဲเนาะချိန်မထည့်နဲ့ဥပ္ပတ်ထီ
ပင်
ပင်ဥပ္ပတ်ဆိုတာဖြစ်တာထီဆိုတာတည်နေတာပင်ဆိုတာကပြတ်သွားတာဖြစ်တည်ပြတ်ဟုတ်ပြီလားဖြစ်တည်ပြတ်ဥပ္ပတ်ဆိုတာဖြစ်တာ
တ
ီဆိုတာက
တီလား
ဘင်းဆိုတာက
ပြက်တာ
ဟုတ်ပြီအဖြစ်ရှိရင်အပြက်ဆိုတာရှိတယ်ဟုတ်တယ်နော်အဲ့ဒီအဖြစ်နဲ့အပြက်ကြားမှာတီနေတဲ့ကာလလေးရောမရှိနိုင်ဘူးလားကဲ
ရ
ှိနိုင်တာပေါ့ဂဲလုံးတစ်လုံးကိုအပေါ်ပြစ်လိုက်ရင်ပြန်ကြမယ
်
ဟုတ်လားအဲ့ဒီမှာတော့ပြန်မကြခင်မှာခဏလေးတီလိုက်သေးတယ်နော်အဲ့ဒီလိုမျိုးပဲဖြစ်တီပြက်ဖြစ်တယ်တီတယ်ပြက်တယ်အဲ့ဒါကိုဥပတ်တီ
ပြင
်ထစ်တီပင်ကပေါ့ပြောမယ်ဆိုရင်တော့သူ့ရဲ့စာလုံးမှုရင်းနေရတော့တိတိဆိုတိတက်ပင်ကဆိုတာပျက်စီးသွားတယ်ဥပါဒဆိုတာဖြစ်တယ်ဥပတ်တိပင်ဒါဖြစ်တိပြက်ဆိုတဲ့ပုံစံလေးနဲ့သွားတယ်အဲ့တော့အဲ့လိုဖြစ်တိပြက်ဆိုတဲ့နေရာမှာစိတ်ဟာဖြစ်တိပြက်ဒါစိတ်ရဲ့တဘာဝလည်းအဲ့တိုင်းပဲဥပတ်တိပင်ဆိုရင်စိတ်ကစိတ်အတက်ကုန်သွားပြီစိတ်တစ်ခုတစ်ခုတိုင်းမှာအတက်ကအဲ့လောက်လေးပဲရှိတယ်စိတ်တစ်ခုမှလည်းဥပတ်တိပင်ဆိုရင်ပြီးသွားပြီရုပ်မှာကြတော့အဲ့ဒီလိုမဟုတ်ဘဲနဲ့စိတ်ထက်အသက်ရှည်ကြတယ်။အဲကြောင့်ရုပ်ဟာထီကာလမှာအကြာကြီးပဲဘလောက်ထီကြလဲဆိုတာဒီစာပြည့်နောက်ဆုံးမှာပါလာတယ်တွေ့လိမ့်မယ်။ထီမှာအကြာကြီးပဲရုပ်ဟာလေရုပ်ကထီမှာအကြာကြီးအဲကြောင့်ထီမှာအားရှိတယ်တဲ့ရုပ်ဟာဥပတ်ဖြစ်ကာသမှာအားမရှိဘူးဘင်းဆိုပြက်စီးသွားတဲ့ခါမှာလည်းအားမရှိတော့ဘူးထီကာလမှာတော့သူဟာအားရှိတယ်ဒါကြောင့်ရုပ်တို့မြည်သည်ထီအခိုက်၌သာအားရှိရကစာပြည့်ပြန်ကြည့်ပါရုပ်တို့မြည်သည်ထီအခိုက်၌သာအာရှိယကရုပ်ဤထီတို့ရောက်ပြီးမှရုပ်တည်တဲ့အချိန်ရောက်ပြီးမှပေါ့နော်ရုပ်တည်တဲ့အချိန်ရောက်ပြီးမှအ ਨੇ ဆုံးစိတ်တက်ခဏဟာဆရာကြီးရမားနေခဏဟိုစိတ်တက်ခဏအဲ့လိုမဟုတ်ခါခွေးရဲ့ဟိုခါခွေးနေရာမှာကကြီးကကြီးအောင်မှာခါခွေးဆင်းရမှာတက်ခဏစိတ်တက်ခဏမဟုတ်စိတ်တက်ခဏအောက်မှာတော့အမှန်တိုင်းပါပါလိမ့်မယ်ဒီနေရာမစစ်လိုက်မိဒီလိုဒီလိုဒီလိုစိတ်တက်ခဏစိတ်တက်ခဏစိတ်တက်ခဏတစ်ချက်လွန်ပြီးနောက်မှထင်လာနိုင်၏လူရင်းကတော့အာယုန်နဲ့ဒွါရတိုက်လိုက်တဲ့အခါမှာအာယုန်နဲ့ဒွါရတိုက်လင်တိုက်ရှင်းမထင်နိုင်ဘူးတဲ့နော်အ ਨੇ ဆုံးစိတ်တက်ခဏတစ်ချက်တော့လွန်တယ်အဲ့ဒီစိတ်တက်ခဏတစ်ချက်ကဘယ်လောက်ကြာမလဲဆိုရင်ဖြစ်တည်ပြတ်ဆိုတဲ့အဲ့ဒီစိတ်တက်ခဏတစ်ချက်လွန်သွားလိုက်တယ်အဲ့လွန်သွားလိုက်တဲ့စိတ်တက္ခဏတစ်ချက်ကလေးကိုပဲအတ္တဘဝင်းလို့ခေါ်လိုက်တာပဲလွန်သွားလိုက်ပြီစိတ်တစ်ချက်လွန်သွားလိုက်ပြီလို့ခေါ်တယ်ဝိတိဖြစ်ပုံစိတ်တက္ခဏတစ်ချက်လွန်ပြီးနောက်မှထင်လာနိုင်၏နော်အဲ့ဒီနောက်မှာ ဘဝင်စိတ်ကအခုကဇယောစလေးနေတာဝိထိယဖြစ်သွားလိုက်ပြီဟုတ်ပြီလားဝိထိယဖြစ်သွားလိုက်ပြီဘဝင်စိတ်အာယုန်နဲ့ဒေါ်တာတို့မထိခိုက်မတိုက်ဆိုင်မီတွင်မူလဘဝင်သည်ကံကမ္မနမိတ်ဂတိနမိတ်ဟုသောမိမိယူမြဲအာယုန်စာအနေနဲ့ဆရာတေချာကြီးကျူးစားပြီးရေးထားပါတယ်ယူမြဲအာယုန်တပါးပါးကိုအာယုန်ပြု၍မြစ်ရေအရင်ကဲ့သို့ဘဝင်အရင်သည်အမြဲဖြစ်နေ၏ထိုဘဝင်ကိုမူလဘဝင်ဟုခေါ်၏ဝီထိအတွင်း၌မဝင်၍ဝီထိမုတ်စိတ်ဟုလည်းခေါ်ကြ၏နားလည်မလားနားလည်ပါရဲ့နော်ပရိသန္တိဘဝင်သုတိတရားဒွါရဝိမုတ်တွေဖြစ်တယ်ဟိုဝိတုကတော့အမြဲတမ်းဝိမမုတ်မုတ်တဲ့ခါလည်းမုတ်တယ်ဟုတ်လားတရားယုံနေဆိုလို့ရှိရင်သောဝိတုမှမိရဲ့အဲသောအဓိကဒါတရားယုံကြောင်းပြောချင်တာမဟုတ်ဘူးဘဝင်အကြောင်းကိုပြောချင်တာဆိုတော့ဝီထိနဲ့မသက်ဆိုင်ဘူးဝီထိနဲ့မသက်ဆိုင်တဲ့အတွက်သူတို့ကိုဝီထိမုတ်လို့ခေါ်မယ်အဲ့တော့မူလဘဝင်တို့လည်းခေါ်မယ်နော်ဒါဆိုရင်အဲ့ဒီဘဝင်စိတ်မှာနာမည်နှစ်မျိုးရှိမယ်မူလဘဝင်နာမည်တစ်မျိုးရှိမယ်ဝီထိမုတ်စိတ်ဆိုတဲ့နာမည်တစ်မျိုးရှိမယ်နော်အတ္တိဘဝင်ဒါကုနာဆရာရှင်းပြခဲ့တဲ့ဟာတွေပဲတူတူဖတ်ကြည့်အောင်ဒါလေးဤတော့
မူလဘဝင်ဖြစ်နေခြင်းတွင်အာယုန်နှင့်ဓာရတိုက်ဆိုင်ရကအတိတ်ထင်လာသောအာယုန်ကိုအာယုန်မပြုနိုင်သေးပဲအနည်းဆုံးစိတ်တခဏတစ်ချက်လွန်၍ချုပ်ကြသွားလွန်သွားလေ၏ထိုလွန်သွားသောဘဝင်ကိုအတ္တိဘဝင်လွန်ဘဝင်ဟုခေါ်၏
ရလားရတယ်ပြောပြထားပြီးသားနောက်ဘဝင်ကဆလနာပြောပြထားပြီးသားဖြစ်နေပြီဆက်မယ
်ဘဝင်ကဆလနာထိုအတ္တိဘဝင်ဤအစာနဲ့တွင်အာယုန်တီတွာရ၌ခြင်းလာမှုကြောင့်မူလဘဝင်သည်ရှိရင်ဆဲအာယုန်ကိုလည်းမလွတ်နိုင်သေးအတိတ်ခြင်းလာသောအာယုန်ကိုလည်းမယူနိုင်သေးရတာပင်ကိုနေတတ်သောသဘောမှဟုတ်ပြ၍နှစ်ချိန်
တို့ချောက်ရှားမှု
ဖြစ်၏ထိုဘဝင်ကိုဘဝင်ကဆလနာလို့ဘဝင်ဟုခေါ်၏ဤတွင်ဒုတိယဘဝင်ကဆလနာသည်မိမိဝိညာဉ်အာယုန်ကိုစွန့်၍အာယုန်တစ်ကိုယူဖို့ရန်ဘဝင်အစဉ်ပြတ်သောကြောင့်ဘဝင်ကိုဖြစ်စေတာချက်ဘဝင်ဟုခေါ်၏
ဖလာရနေနားလဲပါရဲ့နော်ဟုတ်ပြီကဲဟိုကတက်မျက်နှာမှာဝီထီသေးဝီထီသေးဆရာတို့ကဖလာမယ်နော်ဒီမှာပြန်ချင်းပြဘဝင်စင်ပြတ်ပြီးနောက်ပင်စတော်ရ၌ထင်လာသောအာယုံကိုစင်ကျင်သောပင်စတော်ရဝစ္စံပင်စဝိညာဉ်ဒီမှာစကုဝိညာဉ်သောတာဝိညာဉ်စသည်ဖြစ်ပေါ့ငါးခုစလုံးလာမယ်နော်ပင်စဝိညာဉ်တံပရိဆိုင်တန္တိရဏဝုတ်ထောကာမစောခုနှစ်ကြိမ်ဘာလို့တော့မနောတော်ရမဟုတ်ရင်စကုဓာရမှာကာမဇောပဲဖြစ်တယ်ဟုတ်လားဓာရတင်ကမ်းပါလေတောတာဓာရမှာကာမဇော29ကာနာဓာရမှာလည်းကာမဇော29စိမ်ဝဓာရမှာကာမဇော29ကာယဓာရမှာလည်းကာမဇော29ဆိုတော့ဒါကြောင့်ပင်စဓာရနဲ့ပင်စဝိညာဉ်လို့ပြောတဲ့အတွက်ကာမဇောပဲစောလို့ရမယ်အပ္ပနာဇောစောလို့မရဟုတ်ပြီနော်တရားယုံ2ချိန်ဖြစ်ကကာမဇောဘယ်နှချိန်လဲ9ချိန
်
အမြဲတမ်း9ချိန်တော့မဟုတ်ဘူးနော်စကားတလီမှာ9ချိန်မရှိတဲ့ဟာတွေအများကြီးရှိသေးတယ်ထပ်လေ့လာမယ်တရားယုံ2ချိန်ဖြစ်ကအာယုံဓွာရတို့ရုပ်သက်18ချက်စေပြီးဖြည့်ရကဒုတိယတရားယုံဤဘင်နှင့်အတူပြန်၍ရှုပ်လေတော့ဤထို့နောက်အာယုံ1မထင်မရှင်းမူလဘဝင်ကြာ၍နေလေဤမူလဘဝင်သည်ငြိမ်သက်သောသဘောရှိသောကြောင့်ဘဝင်ကပါတ္တဘဝင်ကြာတည်ဟုခေါ်ဤပါတ္တကြာဘဝင်ကပါတာဘဝင်ကြတိဟုခေါ်၏ဝိသီသိမ့်များသည်လုံလပယောကဗျာပါရရှိသောကြောင့်လှုပ်ရှားမြင့်မောက်သောသဘောရှိ၏ဝိသီသိမ့်နှင့်ဝိသီမုတ်စိတ်တို့၏ကွဲပြားမှုကိုဖော်ပြခဲ့ပါလို့ဆိုင်းပွဲမျိုးမှာမေးလာခဲ့လို့ရှိရင်ဝိသီမုတ်စိတ်ဟာငြိမ်သက်တဲ့သဘောရှိတယ်ဘဝင်ပေါ့နော်ဘဝင်ဟာငြိမ်သက်တဲ့သဘောရှိတယ်ဝိသီကကြတော့လှုပ်ရှားတဲ့သဘောရှိတယ်လှုပ်ရှားမြင့်မောက်တဲ့သဘောရှိတယ်ဘဝင်ကကံကံမနမိတ်ဂတိနမိတ်တခုခုအာယုံပြုတ်ပြီးသူကသူဘဝလေးကိုစောင့်ရှောက်ယုံမဲ့ဖြစ်လိုက်ပြက်လိုက်နဲ့စီးဆင်းနေတာလေဘာမှလှုပ်ရှားကြရမကြည့်ငြိမ်ငြိမ်သက်သက်လေဒါကြောင့်အိပ်ပျော်နေသူကငြိမ်သက်သွားတယ်ဘဝင်စိတ်ဟာအိပ်ပျော်တဲ့စိတ်မှာအထင်ရှားဆုံးပဲအိပ်ပျော်နေတဲ့ဟာကိုတခုခုကြောင့်နိုးပြီးသလိုချင်းသူ့ကိုလာနှိုးလိုက်တဲ့ဓာရရှိတယ်သူ့ကိုလာနှိုးလိုက်တဲ့အာယုံရှိတယ် တရားတန်နဲ့ဖွင့်လိုက်လို့နိုးသွားသလားအိမ်ကနိုးလိုက်လို့ပဲနိုးသွားသလားဘေးကပတ်ဝန်းကျင်ကစူလာလို့ပဲနိုးသွားသလားပေါ့နော်အဲ့လိုအတန်တစ်ခုခုကကိုယ်လှုပ်နိုးလိုက်တယ်အဲ့ဒီသဘောမျိုးရှိတယ်ဒါကြောင့်ဝီထီစိတ်ကလှုပ်ရှားမှုရှိတယ်တဲ့အဲ့တော့အာယုံနဲ့ဒေါ်ရတို့ရုပ်သက်18ချက်စိတ်ပြီးဖြစ်ရကဒီကောင်လေးကိုတစ်ချက်လေးမှတ်ခဲ့လိုက်ခဏမှပြန်ကြည့်မယ်နော်အောက်မှာဆက်ချင်းပြထားတဲ့18ချက်ကိုတခါတည်းတွေ့တာပါပဲစိတ်အသက်ကြည့်မယ်တင်းနည်းနည်းခတ်မယ်နော်သိချာကြည့်စိတ်ရဲ့အသက်ဒီဥပတိပင်ဟုခဏငယ်လေး၃ချက်သာရှိ၏ဒါဆိုရင်ကြာပြောမယ်ဒီမှာကြည့်လိုက်ခုနရေးထားတယ်မရှိတော့နော်ဥပတ်ရဲ့
တိရဲ့
ပင်
ဒါ၃ခုမလား
ဟ
ုတ်၃ခုဆိုဒီကောင်ကဥပခဏငယ်ធីခဏငယ
်ဘ
င်းခဏငယ်ခဏငယ်၃ချက်ဒီ၃ချက်ဒီလိုလေးစုထားလိုက်တာကိုခဏအကြီးတစ်ချက်နော်တော့ပါလားခဏငယ်ခဏကြီးဆိုရင်ရမလား
ရပါတယ်
ခဏငယ်ဆိုရင်ဒီ၃ချက
်
ခဏငယ်၃ချက်ခဏကြီးဆိုရင်တော့
တစ
်ချက်တည်းတွေ့သွားပြီဒီ၃ခုပေါင်းထားလိုက်ပြီစိတ်တက်ခဏတစ်ချက်ဆိုရင်အဲ့တစ်ချက်အတွင်းမှာဒီ၃ခုပါတယ်စိတ်တက်ခဏလို့ပြောလိုက်ခဏကြီးနဲ့ပြောလိုက်တာစိတ်တက်ခဏအငယ်ဆိုရင်တော့သုံးချက်အဲ့ခဏကြီးကိုအကြီးမထဲတော့နော်စိတ်တက်ခဏတစ်ချက်လို့ပြောလိုက်ရင်ဒီသုံးခုကအမြဲတမ်းပါတယ်ဟုတ်ပြီနော်ကြည့်အဲ့ဆိုရင်စိတ်အသက်ဒီဥပတိပင်ဟုခဏငယ်လေးသုံးချက်သာရှိ၏တဲ့ဥပခဏရဲ့အဓိပ္ပာယ်ဖြစ်ပေါ်ရန်အကြောင်းညီညွတ်၍ပရမတ်သဘောတို့ဤရှေးဥစွာပေါ်လာသောခဏဖြစ်ပေါ်ဖို့တဲ့အကြောင်းညီရလေးတဲ့နော်ဟိုဖြစ်ရှင်နိုင်ဖြစ်လို့ရတာမဟုတ်ဘူးဖြစ်ပေါ်ဖို့အတွက်သူ့မှာအကြောင်းတွေအများကြီးရှိတယ်။စကုဝိညာဉ်တစ်ခုဖြစ်ဖို့အတွက်ဘာတွေအကြောင်းရှိသလဲ။ဒီလိုမျိုးဟုတ်ဆရာအရင်ပြောပြသလိုပဲဟိုဒွါရကလည်းကောင်းမျက်စိကလည်းကောင်းအောင်မယ်ဆင်းကလည်းရှိရမယ်မီးကလည်းလင်းနေအောင်မယ်ဒီလိုမျိုးသဘောပေါ့နော်။အဲ့တော့ဖြစ်ပေါ်ဖို့အကြောင်းတွေပြည့်စုံသွားတယ်ဆိုလို့ရှိရင်ညီညွတ်တယ်ပေါ့ဖြစ်ပေါ်ရန်အကြောင်းညီညွတ်၍ပရမတ်သဘောတို့ဤရှင်းဦးစွာဖြစ်ပေါ်လာသောခဏပထမဆုံးဖြစ်လာလိုက်တဲ့ခဏကလေးကိုဥပတ်ဟုတ်ပြီနော်တီခဏဖြစ်ပေါ်လာသောပရမတ်သဘောတို့မရှုပ်သေးမီတည်နေသောခဏဟောမရှုပ်ရှုပ်တယ်ဆိုတော့ပြက်မပြက်သေးခင်ပေါ့ဖြစ်ပေါ်လာသောပရမတ်သဘောတို့မရှုပ်သေးမီတည်နေသောခဏနောက်တစ်ခုကဘင်ခဏဖြစ်ပေါ်ပြီးသောပရမတ်တရားတို့ပျက်စီးရှုပ်ွယ်သောခဏအဲ့ဒီပျက်စီးရှုပ်ွယ်လိုက်တဲ့ခဏလေးပဲအဲ့ဒါဘင်ကာလလေးပေါ့ဥပက္ကာလကာလနဲ့ပြောမယ်ဆိုရင်ဥပက္ကာလတီကာလဘင်ကာလဖြစ်တဲ့ကာလတည်တဲ့ကာလပြက်တဲ့ကာလဟုတ်ပြီနော်ဟုတ်ပြီ။ဘင်ခဏဖြစ်ပေါ်ပြီးသောပရမတ်တရားတို့ပျက်စီးရှုပ်ွယ်သောခဏစိတ်သည်ဤကဲ့သို့ဖြစ်တည်ပြက်ဟုခဏငယ်၃ချက်စာအသက်ရှိ၏။စိတ်ရဲ့အသက်နော်။စိတ်ရဲ့အသက်ဘယ်လောက်ရှိလဲဆိုတာ။ယင်းခဏငယ်၃ချက်အားခဏကြီးတစ်ချက်ဟုခေါ်၏။စိတ်ဤတက်တန်းမှာခဏငယ်၃ချက်ခဏကြီးတစ်ချက်သို့မဟုတ်စိတ်တက်ခဏတစ်ချက်ဟုခေါ်၏။နားလည်မလား?
နား
လည်ပါ။ရရနော်။စိတ်တက်ခဏတစ်ချက်ဟုခေါ်၏။လက်ဖြစ်တစ်ချက်လျှက်တစ်ပြက်တွင်လက်ဖြစ်တစ်ချက်ဆိုတာဒီလိုလူလည်းပဲဆရာမတီးတယ်ဘူးနော်လက်ဖြစ်တစ်ချက်ဆိုတာဒီလောက်ပဲအချိန်ကြီးပဲလျှက်တစ်ပြက်ဆိုတာကကောင်းကင်ဘောကလျှက်စည်းဟာတစ်ပြက်ခဲဘယ်လောက်ပဲကြာလိုက်မှာနော်လျှက်စည်းလေးတစ်ချက်လက်လိုက်တာလေအဲ့ဒီအဲ့ဒီခိုက်လေးပဲလျှက်တစ်ပြက်ဆိုတော့လျှက်တစ်ပြက်ရိုက်ချက်လက်ဖြစ်တစ်ချက်လျှက်တစ်ပြက်အတွင်လျှက်တစ်ပြက်တွင်စိတ်ပေါင်းဂရေတသိမ့်မကဖြစ်ပြက်နေသည်ဆိုတော့ကြောင့်စိတ်ဤအသက်သည်လွန်စွာမြန်သည်ဟုသိနိုင်၏ဒီလိုဆိုရင်ဒီလက်ဖြစ်တစ်ချက်မှာခုနဖြစ်တည်ပြက်ဆိုတဲ့ဟာမျိုးဂရေပေါင်းတသိန်းဂရေနဲ့တော့ဂရေနဲ့တော့တဂရေနဲ့ဂရေမဟုတ်ဂရေပေါင်းတသိန်းဆိုတော့တို့စိတ်ရဲ့လှည့်မြန်ပုံကိုတို့ဉာဏ်နဲ့လိုက်မမီတော့မဖြစ်နိုင်ဘူးလားဖြစ်နိုင်တာပေါ့ကွန်ပျူတာတွေတောင်မှပဲဂရုဖုန်းတွေတောင်မှပဲတစ်စက္ကန့်မှာ information ဘောင်ဘလောက်ပို့နိုင်တာဟုတ်လားတစ်စက္ကန့်လေးမှာနော် information ဘောင်အများကြီးပို့နိုင်တယ်တို့လည်း information ဘောင်ဂရေနဲ့ရှိပြီးပို့နိုင်တယ်လို့ပြောထားတယ်ဟုတ်အရင်တော့ကမြတ်စွာဘုရားရဲ့အဘိဓမ္မာမှာလက်ဖြစ်တစ်ချက်မှာစိတ်ပေါင်းဂရေတသိမ့်မကဖြစ်တယ်ဆိုတာကိုသိပြန်မယ်လက်မခံဘူးလေဒီလောက်ကြီးဘယ်လိုသိလဲဆိုပြီးအခုကွန်ပျူတာတွေပေါ်လာတဲ့အခါမှာပဲ1 second မှာပဲသူတို့ရဲ့ information ကအများကြီးပို့ပေးလိုက်တယ်ဆိုအဲ့ကျင်မှာဒါဆိုရင်အဲ့ဒီဟာဘသူလှုပ်ထားလူလှုပ်ထားတာလူကဘလို့လှုပ်တော့လူအစိတ်နဲ့ပဲလှုပ်ထားခဲ့တာလေအစိတ်ဟာသူ့ထံမြန်လို့သူ့ကိုလှုပ်နိုင်တာပဲဒါဆိုရင်တော့ဟောစိတ်ဆိုတာတစ် second မှာဟောလက်ဖြစ်တစ်ချက်မှာဂရေတသိမ့်ကျော်ဖြစ်တယ်ဆိုတာမလွန်ဘူးပဲအဲ့ကျင်မှာဒါတိတ်ပံလိုက်မမိသေးတဲ့ကိစ္စတွေဘုရားရှိမဆောကြီးဟောခဲ့တဲ့ကိစ္စတွေတိတ်ပံလိုက်မမိသေးတဲ့ကိစ္စတွေသို့တော့မမိသေးပေမဲ့ဟိုတုန်းကလက်မခံဘူးခုလက်ခံသွားပြီလက်ခံနိုင်စရာတွေကအများကြီးဖြစ်လာပြီလေတိတ်ပံပညာထွန်းကားလာလေဗုဒ္ဓအပိဓမ္မာကိုပတ်ပေါင်းစွာထောက်ခံထားလေအဲ့လိုပြောဒီလိုဆိုရင်စိတ်ဟာတိတ်လင်းလင်းမြန်မြန်ဖြစ်ပြတ်သွားတယ်လက်ပြတစ်ပြတ်မှာ กระดีบ้องตะติ้งจ่อผิดเลยဆိုရင်တို့อ่ะလက်ဖြစ်တစ်ချက်မကောက်တဏှာရောက်ပြီးမှတင်လိုက်တာကုသိုလ်စိတ်ကြီးกระดีบ้องဟုတ်ပြီအကုသိုလ်ဖြစ်နေရဆိုရင်ကောအကုသိုလ်ကြီးกระดีบ้องဟုတ်လဲတော့မဟုတ်ဘူးဟဲ့တခုအထင်မသေးနဲ့မင်းညလဲဆက်တော့တမန်ညရဲ့ဆရာပြောရနော်ငယ်စီဖြစ်စီကြီးစီအကုသိုလ်ကိုလည်းငယ်တယ်လို့ထင်မသေးနဲ့ကုသိုလ်လည်းငယ်ပါတယ်ဆိုပြီးအထင်ကြီးလက်ဖြစ်တစ်ချက်မှာတော့စိတ်ပေါင်းกระดีบ้องတင်းကြော်သွားပြီသူ့ရဲ့ weight ကလေအဲ့လိုမျိုးရှိပါတယ်ကဲရုပ်တက်ဒါဆိုစိတ်ရဲ့အသက်ကိုနားလည်မလားဥပတိ
ပင
်ဒါလေးပဲရှိတယ်နော်ဒါတစ်ချက်လေးကိုပြောရနော်တစ်ချက်လေးလက်ဖြစ်တစ်ချက်မှာအဲ့လိုဥပတိပင်ပေါင်းဟာกระดีတင်းကြော်သွားခဲ့ပြီနောက်တစ်ခုရုပ်အသက်ရုပ်ဒီအကောင့်ထဲအတုံးခဲရှိသောကြောင့်စိတ်ထက်ပို၍အသက်ရှည်ကြာဤခြေကြာဤခြေလဲရှည်တယ်ကြာလဲကြာတယ်နော်ဒါဆိုရှည်ကြာဤဆိုပြီးဆရာရေးချပို့ရဲထင်ပါသလိုအသက်ရှည်ကြာဤရုပ်28ပါးရှိရာဝယ်လက္ခဏာရုပ်၄ပါးဝိညာဉ်ရုပ်၂ပါးကျင်တော့အဲ့ကောင်ဝိညာဉ်လို့ဖတ်မယ်နော်တစ်ချက်တတိထားတာဝိညာဉ်တချို့ဝိညာဉ်လို့လည်းပြောဘုမဟုတ်သူကပိုကညကြီးရနှလုံးဆင်ထားတယ်နော်ဝိညာဉ်ဝိညာဉ်ရုပ်2ပါးကျင်တော့ရုပ်22ပါးဤအသက်သည်စိတ်တခဏ18ရက်ခဏငယ်အားဖြင့်50ရက်ရှိ၏ကဲအဲ့ဆိုရင်ဇာတော့ကြည့်လိုက်မယ်ရုပ်ရဲ့သဘောဟာပထမဆုံးရုပ်တစ်ခုဖြစ်တယ်ဆိုရင်ပထမဆုံးဖြစ်လိုက်ရဆိုရင်လည်းရုပ်ရဲ့ဥပ္ပတ်ပဲပေါ့နော်ရုပ်ဟာပထမဆုံးဖြစ်တယ်ဆိုရင်ဥပ္ပတ်အဲ့ဒီဥပ္ပတ်ဟာစိတ်တခဏ18ရက်ပထမဆုံးဖြစ်လိုက်ရနော်နောက်ဆုံးမှာဘင်ဆိုပြီးတော့မှအဲ့ဒီရုပ်ကလေးကဖြတ်သွားပြီဆိုရင်စိတ်တခဏတက်ချက်ဟုတ်ပြီလားဒါဆိုရင်စိတ်တခဏဘယ်လောက်ဖြစ်သွားလဲ
နှစ်ချက
်အလဲမှာတည်နေတာဟာ40နဲ့မှာ9ချက်အဲ့ဒါလောက်ကြာဒါဆိုရင်ခဏကြီးအနေနဲ့ဆိုရင်18ချက်ကြာတယ်ခဏငယ်အနေနဲ့ဆိုရင်တော့90နဲ့တစ်ချက်ကြာစက္ကန့်ကို3နဲ့မြောက်လိုက်ရင်51ပြန်ရလိမ့်မယ်ဟုတ်လားစက္ကန့်3လေးမကြဘူးတော့ကြောက်ရဲဟုတ်ပြီစက္ကန့်3နဲ့ပြောရင်50တက်ပါပဲ
နော်50
တက်ဆိုရင်50နဲ့တက်တူကတင်ချာသူညင်းလို့မရဆရာတော့မညင်းတော့တင်ချာဘယ်တော့မှမပြောတော့ဟုတ်လားအဲ့ဒါရင်50တက်ချက်နော်အဲ့ဆိုရင်ဥပက္ခဏမှာစိတ်တက္ခဏခဏငယ်လေးပဲနော်ခဏငယ်လေးတက်ချက်ပင်မှာခဏငယ်လေးတက်ချက်အလယ်မှာ49ချက်အဲ့ဒါခဏငယ်အနေနဲ့မပြောနဲ့ခဏကြီးအနေနဲ့ပြောပါဆိုရင်3နဲ့မြောက်ထားတာဆိုတော့အော်ဟိုစက္ကန့်နဲ့မြောက်စက္ကန့်3နဲ့မြောက်ထားဆိုတော့18ချက်ခဏကြီးအနေနဲ့18ချက်ခဏငယ်အနေနဲ့50ချက်အဲ့ဒီ18ချက်နဲ့50ချက်ဘယ်လိုပဲပုံဖြစ်သွားတာလဲဆိုရင်ဥပမာခဏငယ်လေးတစ်ချက်ပင်မှာခဏငယ်လေးတစ်ချက်တီရက်ကာလတီမာကကျတော့တီတက်နေတာဟာခဏငယ်ပေါင်း49ချက်လောက်အချိန်ကြာတယ်ဒါကြောင့်လက်ဖြစ်တစ်ချက်မှာရုပ်ဟာတော့ဂတိ9000ဝန်းကျင်လည်းဖြစ်တော့တယ်ဒီတိမ့်ကြော်မဖြစ်တော့သူကအများကြီးကြာသွားတယ်နော်ဟိုဖြစ်တည်ပြတ်ဆိုပြီးတော့စိတ်ကခဏငယ်3ချက်နဲ့တခုပြီးသွားလို့ရှိရင်အဲ့ဒီခဏငယ်ပေါင်း50တစ်ချက်စာလောက်ရုပ်ကအသက်ရှည်သွားတယ်ဒါဆိုရင်ရုပ်ကပို့ပြီးအသက်ရှည်တာပေါ့စိတ်နဲ့ရုပ်နဲ့ဘယ်သူအသက်ရှည်ရုပ်ကအသက်ရှည်စိတ်ဟာဖြစ်ပြတ်လုံးတိတ်မြန်တယ်ရုပ်ကသူ့ထက်နည်းနည်းလေးကြာဒါကြောင့်ရုပ်အသက်ယုတ်ဒီအကောင့်ထဲအတုံးခဲရှိသောကြောင့်စိတ်ထက်ပို၍အသက်ရှည်ကြဤယုတ်28ပါးရှိရာဝယ်လက္ခဏာယုတ်၄လက္ခဏာယုတ်၄အောက်မှာဆရာရှင်းပြထားတယ်အဲကြောင့်မပြောင်းရှင်းတော့မယ်ဝိညာဉ်ယုတ်2ပါးကျင်သောယုတ်22ပါးဤအသက်သည်စိတ်တက်ခဏ18ရက်ခဏငယ်အားဖြင့်50ရက်ရှိ၏တို့ဖြစ်၍ယုတ်ဤဖြစ်စခဏငယ်တစ်ချက်သည်ယုတ်ဤဥပက္ခဏမတိချကြည့်ခုနရှင်းပြတယ်တို့ဖြစ်၍ယုတ်ဤဖြစ်စခဏငယ်တစ်ချက်သည်ယုတ်ဤဥပက္ခဏာเนาะဖြစ်စခဏငယ်လေးတစ်ချက်ဟာရုပ်ရဲ့ဥပက္ခဏာအဆုံးပြက်ဆဲခဏငယ်တစ်ချက်ဒီရုပ်ဤပင်ခဏာပြက်ဆဲလေးဟာပင်ခဏာအလဲခဏငယ်49ချက်ဒီရုပ်ဤတီတန့်ချိန်ထီခဏဟုကွဲပြားစွာသိရမည်ဖြစ်သည်ဒီချာလေးဒီချာလေးကြည့်เนาะလက္ခဏာရုပ်၄ပါးတို့တွင်လက္ခဏာရုပ်၄ပါးကိုဆရာပြောပြမယ်ရမလားရှေ့ထက်တက်လို့ရမလားလက္ခဏာယုတ်၄ပါးဆိုတာဘာ၄လဲဆိုတော့ဥပ္ပစေယတဲ့တန်တတိတဲ့နောက်ပြီးတော့စရတာတဲ့အာနိစတာတဲ့၄မျိုးရှိတယ်ဒါယုတ်28ပါးကိုလေ့လာမှာဒါပြန်တွေ့ရမှာနော်အဲ့တော့ဥပ္ပစေယဆိုတာဖြစ်စတင်ဖြစ်ပေါ်ခြင်းလို့ခေါ်တယ်ဥပ္ပစေယဆိုတာစတင်ဖြစ်ပေါ်ခြင်းစစအဦးဆုံးဖြစ်လိုက်ပြီဆိုတော့ ਨੇ ဥပ္ပစေယဆိုတော့အမေဝမ်းထဲမှာပရိသန်တွေနေလိုက်ပြီဆိုရင်စဖြစ်ပြီးယုတ်လေးစဖြစ်လိုက်ပြီဆိုရင်ဒါဥပ္ပစေယပဲ နောက်ပိုင်းမှာအဲ့ဒီရုပ်ခုတို့ကြီးနေတာတို့ကြီးထွားနေရနော်ဝါလာလိုက်ပိန်သွားလိုက်လောက်ချောလာလိုက်မချောပဲနေလိုက်ဒါတွေအကုန်လုံးကတန်တတိဆက်ကဆက်ကဖြစ်နေဟုတ်ရောမပြက်စီးမရှင်းမသေးမရှင်းဆက်ကဆက်ကအစားထိုးပြီးတော့ဖြစ်သေးနေတာအဲ့ဒါကိုတန်တတိရုပ်လို့ခေါ်တယ်တို့ကဥပစရာရုပ်မရှိတော့တန်တတိရုပ်ပဲရှိတယ်ရုပ်ပိုင်းမှာဒီထက်ဒီလေးနက်နက်ဒီထက်လေးလာမယ်ရုပ်ကဒါဆိုဥပစရာရုပ်စတင်ဖြစ်ပေါ်သည်တန်တတိရုပ်အစားထိုးပေးသည်နော်ဆက်ကပေါ့ဆက်ပြီးတော့အစားထိုးပြီးတယ်စဖြစ်တယ်စဖြစ်ပြီးတာနဲ့ตัวผิดตีเป็ดဆိုပြီးတော့18ချက်ပြင်ตัวชุบตัวပြီလေအဲ့ဒီမှာနောက်ထပ်အစားထိုးပေးသမျှကိုတန်တတိလို့ခေါ်တယ်ဖျောင်းနိုင်လေးကိုမင်းညှိလိုက်တို့ညှိလိုက်လို့စထုံးပြီးတော့မီးဆွဲသွားတာလေးဟာឧបစရာမငိမ့်မချင်းဆက်ကဆက်ကမီးစာလေးနဲ့တန်တတိသူကဆက်ကဆက်ကလောင်းနေတော့တယ်နောက်ဆုံးပြီးသွားရင်စတိဖြစ်သွားလိမ့်မယ်ဟုတ်လားအနိစ္စအဲ့ဒါဆိုရင်ဟိုစတင်ဖြစ်တာឧបစရာယုတ်စတင်ဖြစ်တဲ့ယုတ်ကឧបစရာယုတ်အစားထိုးပေးတဲ့ယုတ်ကတန်တတိယုတ်ဆက်ကဆက်ကအစားထိုးပေးတဲ့ယုတ်ကတန်တတိယုတ်ဘယ်နှယောက်တည်းဥပစရာနဲ့တန်တတိယုတ်တို့သည်ယုတ်တို့ဤဖြစ်စဟောဟိုစတင်ဖြစ်တာလည်းဖြစ်စလေးပဲတန်တတိဆိုတာလည်းသူကအစားထိုးပေးုံလေးပဲဆိုတော့ဖြစ်စကလေးပဲเนาะနောက်ပိုင်းမှာသူကထီပိုင်းရောက်သွားလိမ့်မယ်လေအဲ့တော့ထီပိုင်းထီအောင်တို့ကမနေဘူးမနေတဲ့အတွက်အဲ့ဒီဥပစရာနဲ့တန်တတိဟာဟိုဥပခဏလေးပဲဥပခဏငယ်တစ်ချက်သာလောက်ပဲအသက်ရှိတယ်ယုတ်တိုင်းဟာအမြဲတမ်းကြီး18ချက်ရှိနေတာမဟုတ်ဘူးတဲ့ဥပစရာယုတ်နဲ့တန်တတိယုတ်ကတော့ခဏငယ်တစ်ချက်စာလေးပဲခဏငယ
်
တစ်ချက်စာလေးပဲစိတ်ရဲ့ခဏငယ်တစ်ချက်ဩစိတ်ရဲ့စိတ်တခဏတစ်ချက်စာအဲ့ဒီယုတ်ကဟာစိတ်တခဏတစ်ချက်စာခဏငယ်မဟုတ်ခဏကြီးပေါ့သူကစိတ်တခဏတစ်ချက်စာအဲ့ဒီယုတ်တွေဟာစစအုံဆုံးဖြစ်တဲ့ယုတ်တွေအစားထိုးတဲ့ယုတ်တွေဖြစ်တဲ့အတွက်သူ့ကိုဘလို့ခေါ်လိုက်လဲဇာတိယုတ်เนาะစဖြစ်တာလေဇာတိယုတ်တဲ့ဇာတိယုတ်များဖြစ်သောကြောင့်ဥပခဏဟူသောအစခဏငယ်ဟုတ်တယ်ဟုတ် sorry အစခဏငယ်ဥပခဏစိတ်တခဏတစ်ချက်သာတော့စိတ်လောက်တော့သူအသက်မရှိဘူးเนาะအစခဏငယ်ဆိုတော့ဥပခဏဟူသောအစခဏငယ်တစ်ချက်သာအသက်ရှိ၏စိတ်ဤဥပခဏနှင့်တူ၏ဒါဆိုရင်စဖြစ်တဲ့ယုတ်ဟာဟိုစိတ်ရဲ့ပုံမှန်ဖြစ်တော့ဥပ္ပတိပင်ဆိုတဲ့3ခုလောက်တောင်မှအသက်မရှိဘူးပေါ့နားလည်လား3ခုလောက်တောင်အသက်မရှိဘူးเนาะစိတ်ရဲ့ဥပ္ပခဏလောက်ပဲဒီရုပ်ကအသက်ရှိနေတယ်ကြာကြာအသက်ရှိခြင်းတော့လေရုပ်ပါပဲเนาะစိတ်လောက်တောင်အသက်မရှိတော့လေရုပ်ပါပဲဘယ်ရုပ်တွေလဲဆိုရင်ဥပ္ပစရာရုပ်တန်တတိရုပ်နောက်တစ်ခုစိတ်ဤဥပ္ပခဏနဲ့တူဤစရတာစရာတွေအိုလာပြီဟုတ်လားစရာထောင်းလာပြီဒီရွယ်မှာစရာထောင်းရဲ့စရာထောင်းခဲ့ပြီအမေရုပ်ကြီးတွေမှာပါလေစရာထောင်းခဲ့ပြီစဒတာစဒတာရုပ်ဒီဇာတိစရာအဲ့လိုလည်းပြောရမလားစရာစရတာရုပ်ဒီရင့်ရော်ဦးမင်းချင်းသဘောရှိသောရုပ်တီတန့်စဲရုပ်သူကပြတ်သွားမဲ့ရုပ်မဟုတ်လေလက်ရှိတီတန့်နေတဲ့ရုပ်တီတန့်စဲရုပ်ဖြစ်သောကြောင့်ရုပ်ဤထီခဏခဏငယ်49ချက်အသက်ရှိ၏ဟုတ်ပါတော့ခက်ရှင်နိုင်ခက်လိမ့်မယ်စဒတာရောမဟုတ်တာဟိုဝီတီဘိုင်းမှာနောက်ပိုင်းမလို့တော့နော်ဒီနေဘုဟုသုတလေးပဲရုပ်ပိုင်းကျမှပဲပြန်လို့တာပါဒါဟိုဘုသူဘုဟုသုတနဲ့သူ့ကိုဘာကြောင့်ကျင်ထားတယ်လဲဆိုတာဥပစရာနဲ့တန်တတိကလည်းဥပခဏသာပဲအသက်ရှိတဲ့အတွက်ရုပ်လိုမျိုး50တချက်ဆိုတဲ့စီးရင်ထဲမှာသူ့ကိုမထည့်တော့ဘူးဒါကြောင့်သူ့ကိုကျင်တယ်လို့ပြောလိုက်တာနော်စဒတာကျတော့လေ50တချက်လုံးအသက်မရှိဘူး49ချက်သာလောက်တော့အသက်ရှိတယ်ထီကာလရဲ့49ချက်သာလောက်အသက်ရှိတယ်သို့တော်လည်းဟိုမှာလိုချင်တာက51ချက်လုံးကိုပဲလိုချင်တာဖြစ်တဲ့အတွက်သူ့ကိုလည်းကျင်လိုက်ပါမယ်တဲ့သူက49ချက်ပဲရှိတဲ့အတွက်နောက်ဆုံးအနိစ္စတာအနိစ္စလုံးမဖတ်နဲ့နော်ဒီနေရာမှာတော့အနိစ္စလို့အောက်ခွဲဖတ်အနိစ္စတာယုတ်မှမူကယုတ်ဤပြက်ဆဲဖြစ်၍ခဏငယ်တစ်ချက်သာအသက်ရှိ၏စိတ်ဤဘင်ခဏနဲ့အသက်တူ၏တဲ့ဘင်ဆိုတာပြက်ဆုံးစဲလေပြက်ပျက်စီးစဲလေဟုတ်လား အဲ့ကြောင့်ယုတ်ကလည်းပျက်စီးစဲဖြစ်အနိစ္စတာဆိုတာပျက်စီးသွားပြီရဲ့ရုပ်ပဲဖြစ်ဖြစ်ရုပ်တွေဟာပျက်စီးသွားလိုက်ပြီဆိုလို့ရှိရင်အနိစ္စတာဩအနိစ္စတော့အဲ့ဒါပျက်စီးသွားတယ်ဆိုအနိစ္စတော့ခွက်လေးမောက်ကြလဲအနိစ္စခလုတ်တက်ပြီလဲအနိစ္စအနိစ္စဆိုအဲ့အနိစ္စတွေတခုမှတရားရမယ်အနိစ္စတွေမဟုတ်ဘူးနော်ဒီပရမတ်တွေရဲ့အနိစ္စကိုမြင်မှတရားရတာပတိလေးစိတ်ပြီးရောပတိလေးစိတ်အိမ်ငှိုက်တော့လွတ်ကြတော့ဩအနိစ္စအနိစ္စဟုတ်လားဩအနိစ္စအဲ့အနိစ္စတွေတခုမှတရားမရဘူးသိချာနော် အနေစာလို့ရတာနေစာရဲ့လို့စိတ်ကတော့မချင်းလို့ဒုက္ခရဲ့လို့နှုတ်ကပင်ရောင်းလို့ညည်ရတော့လေလူစည်းစိမ်ဓမ္မရာတွေနဲ့ထားပါတော့မပြောတော့အဲ့တော့အနေစာတာရုပ်မှန်မှုကရုပ်ဤပြည့်စဲဖြစ်၍ခဏငယ်တစ်ချက်တာအသက်ရှိဤစိတ်ဤပင်ခဏနဲ့အသက်တူဤဒါဆိုရင်အနေစာတာရုပ်ကလည်းစိတ်လောက်တော့မှအသက်မရှိပါဘူးနော်စိတ်ရဲ့ဥပက္ခဏလောက်ပဲအသက်ကလေးရှိတယ်ပင်ထီထီအောင်နော်သူကအဲ့လောက်ထီအောင်အသက်မရှိတော့ဘူးဝိညာဉ်ရုပ်နှစ်ပါးတဲ့ဝိညာဉ်ရုပ်နှစ်ပါးဆိုတာကအမှဆက်ဖက်ကြည့်လိုက်ရင်ဝိညာဉ်ရုပ်ဝိညာဉ်ရုပ်နှစ်ပါးသည်စိတ်ဤအတွင်းသဘောကြောင့်ဖြစ်ပေါ်လာသောစိတ်တစဧကံရုပ်ဒါဒီဘာတွေလဲလို့မစဉ်းစားနဲ့နော်စဉ်းစားနေရအပူပဲရုပ်ပိုင်းမှာထက်လိလာမယ်စိတ်တစဧကံစိတ်တစဧကံဆိုတော့ကိုကိုကိုလည်းမထင်လိုက်ပါနဲ့ငါဟာစိတ်တစဧကံပဲစိတ်တစဧကံရုပ်စိတ်တစရုပ်များဖြစ်သောကြောင့်စိတ်နှင့်အသက်တူဤဟောဝိညာဉ်ရုပ်နှစ်ပါးဟာစိတ်လိုပါပဲတဲ့စိတ်လိုပဲဥပ္ပတိပင်ဆိုတဲ့ခဏငယ်၃ချက်ခဏကြီးတစ်ချက်အသက်ရှိတယ်ဝိညာဉ်ရုပ်နှစ်ပါးဟာဘာကြောင့်အဲ့လိုအသက်ရှိတာလဲဆိုတော့ဝိညာဉ်ရုပ်အကြောင်းကိုဆရာရှင်းပြမယ်စိတ်ရဲ့အတွင်းသဘောကိုသိစေလိုသောအမှုအရာသည်ဝိညာဉ်ရုပ်မည်ရုပ်ပိုင်းမှာတည်လို့ဆိုစိတ်ရဲ့အတွင်းသဘောကိုသိစေရဆိုတော့ဒီမှာကြည့်လို့ပြောလိုက်လို့ချင်းဆရာဒီဘွဲဘုတ်ကိုကြည့်စေချင်တာနော်ဒီမှာကြည့်လို့ဒီလိုလေးလှုပ်လိုက်ရင်ဒါဝိညာဉ်ရုပ်ဆရာဝိညာဉ်ရုပ်ပေါ်သွားတာကာယဝိညာဉ်လို့ပြောတယ်ခန္ဓာကဝိညာဉ်ရုပ်ပေါ်ဆရာဒီမှာကြည့်လို့မလို့ပြောပြတယ်ဒီတက်ကလည်းကြည့်ဝိညာဉ်ရုပ်ကအဲ့လောက်ပဲရှိတယ်လက်ရှားသည်ဖြစ်စီမရှားသည်ဖြစ်စီဖြစ်သွားလိုက်တဲ့စိတ်ကြောင့်ဖြစ်လိုက်တဲ့စိတ်ကြောင့်ဖြစ်ရင်စိတ်တဇရုပ်စိတ်တဇဆိုတာကြောင့်ကံကြောင့်ဖြစ်ရင်ကံမဇရုပ်ဥတုကြောင့်ဖြစ်ရင်ဥတုဇရုပ်အာဟာရကြောင့်ဖြစ်တယ်ဆိုရင်အာဟာရဇရုပ်အိတ်ငိုက်နေတယ်ဘာကြောင့်လဲထမင်းစားပြီးရင်အိတ်ငိုက်တယ်အာဟာရဇရုပ်ဆရာပြောရှမ်းလာလို့အနှွေးတွေတွေဝစ်ထားတယ်အထဲမှာနည်းနည်းအိုက်လာတယ်ဥတုဇရုပ်ဒါကိုပြောတာဒီမျက်စိတွေနားနှာခေါင်းတွေဓာတွေကကိုကံကြောင့်အခုထိအကောင်းနေသေးတာကံမဇယုတ်ပတာရယုတ်တွေကကံမဇယုတ်အဲ့လိုအဲ့ဒီမှာမှာစိတ်တဇယုတ်ဆိုတာတခြားဟာတွေအများကြီးရှိတယ်ရည်လိုက်တဲ့အခါမှာစိတ်တဇယုတ်တွေလည်းရှိလာတယ်ငိုလိုက်ရင်လည်းစိတ်တဇယုတ်တွေဖြစ်လာတယ်ငိုတဲ့အခါမှာဟိုကတရှင်းအော်ဆိုရယ်ဆရာတရှင်းအော်ဆိုလိုက်တယ်အဲ့ဒါကိုပြီးတော့မှာစိတ်တဇဝိပ္ပန်လာတယုတ်လို့ခေါ်တယ်စိတ်တဇဆိုတာစိတ်ကြောင့်ဖြစ်တယ်ဝိပ္ပန်လာတယ်ဖောက်ပြန်သွားတယ်စိတ်ကြောင့်အယူဖြစ်သွားလိုက်ရည်တရှင်းအောင်ဆိုလိုက်ပြီဆိုရင်စိတ်ကြောင့်ယူသွားလိုက်ပြီသူကစိတ်ကြောင့်ပုံမှန်မဟုတ်တော့ဘဲနဲ့နော်တစ်ခါတလေပျော့တယ်မလားကခုံပြီးတော့အာတော့ပျော့ပြီးတော့လေနော်ကပြီးအဲမှာစိတ်တစဝိပ္ပန်လာတာယူစိတ်ကြောင့်သူကပုံမှန်နေတာကနေဖောက်ပြန်သွားလိုက်သူကအမြဲမနေတော့ပုံမှန်လေးတတိငင်ငင်လေးနေတာမျိုးမဟုတ်ဘဲနဲ့သူကဖောက်ပြန်သွားထီပေါက်တယ်ဆိုရင်စိတ်တစဝိပ္ပန်လာတာလေးကိုဘလောက်ကြီးကြီးမြင်လိုက်လဲစာမှုပဲအောင်တယ်ဆိုလို့ရှိရင်ဘလို့ဖြစ်သွားမလဲတော့သိခဲ့တာပဲလေဟုတ်လားစိတ်တစဝိပ္ပန်လာတာဝိပ္ပန်လာတာဟုတ်လို့ယူနှမ်းသွားတယ်လို့ပြောတာမဟုတ်ပင်ကိုတဘွားနေဖောက်ပြန်သွားတာရှိရောရှိစဉ်တွားရိုးတော့အဲ့လိုပင်ကိုသဘောလေးနေနေကြပုံစံနဲ့ဖောက်ပြန်သွားလိုက်တာထူးကဲသွားလိုက်တာအဲ့တော့စိတ်တစဝိပ္ပန်လာတာရုပ်အဲ့လိုရုပ်တယ်အဲ့ကြောင့်ဝိညာဉ်ရုပ်ဟာမော်တော်ဘီကယ်တွေဆိုလို့ရှိရင်မော်တော်ဘီကယ်ကလာတဲ့လူတိုင်းကိုခဏရောက်ဒီဘက်ကလာတော့ဒီလိုလားအဲ့လိုမလုံနိုင်ဟုတ်လားအဲ့တော့သူ့ရဲ့အတွင်းစိတ်ကဖြစ်ရှင်တဲ့ဟာကိုသူကခရမုတ်လိုက်မယ်ဒီလိုမျိုးတွေတအားသွင်းသူကဝိညာဉ်ရုပ်တွေပဲသူကရုပ်တွေဖြစ်နေတာအဲ့ဒါကာယဝိညာဉ်ရုပ်ဒီဘက်မှာတာဘက်မှာခရီးကိုမုတ်လိုက်ဒီဘက်မှာတာထားတယ်ဒီဘက်ကိုဖွင့်ထားပြီးရဆိုလို့ရှိရင်ဒါသူ့ရဲ့ဝိညာဉ်ရုပ်ပဲသူ့ရဲ့အဲ့ဒီသူစိတ်ထဲမှာရှိတဲ့စိတ်တစဟိုသူ့ရဲ့စိတ်ကဒီဟာပြောဖို့မလိုတော့ဘူးလို့သူ့စိတ်ကဆုံးဖြတ်လိုက်တာ ਨੇ ဒီလက်ကိုရှာမယ်ဒီဘက်ကိုပြန်တာအဲ့မှာဟိုရုပ်ကရှုပ်သွားတယ်စိတ်နဲ့သူဟာအသက်ရှင်တူတူပါပဲနားလည်လားဝိညာဉ်ရုပ်ဟာစိတ်တစရုပ်ဖြစ်တဲ့ကြွယ်စိတ်ချုပ်ရင်သူရှုပ်မယ်ဟုတ်ပြီနော်စိတ်မရှိရင်ရည်တယ်ဆိုတော့ရည်ခြင်းစိတ်ကအရင်လေငါရည်ခြင်းလိုက်တာဆိုပြီးတော့ရည်လိုက်လို့ချင်းရည်ခြင်းစိတ်ကုန်သွားရင်ရည်ရဲ့ရက်ရုပ်သွားတာပဲအာရက်သွားတာပဲရည်ရဲ့ရက်ကရုပ်သွားတာရည်ရဲ့ရက်ကရက်သွားတာပဲနော်ကြည့်တဲ့ရက်ကရုပ်သွားတယ်ကြည့်တဲ့ရက်ကရက်သွားတာပဲဟောအခုတော့မဖြစ်ပါဘူးစိတ်ရစာဝိပ္ပန္နာသားတွေဖြစ်ကုန်ပြီနော်ဗီဒီယိုမှာသိရင်သိကောင်းတယ်ဗီဒီယိုမှာသိမှတက်လာတာဒါအရသာရှိရဲ့အဲတော့ရည်ခြင်းစိတ်ကြောင့်ရည်လိုက်တယ်ရည်ခြင်းစိတ်မရှိတော့ဆိုရင်ရက်သွားတယ်အဲကြောင့်သူဟာစိတ်ကြောင့်ဖြစ်တဲ့ရုပ်ဒါတော့မှအေကံဆိုတာတေးကြတယ်နော်ဝိညာဉ်ရုပ်ဟာစိတ်ကြောင့်သာဖြစ်တယ်ကလေးတွေစိတ်ရစာကြောင့်ဖြစ်တဲ့ဝိညာဉ်ရုပ်ဘလို့ဖြစ်တော့သူဘိုက်ဆိုင်ပြောမှမပြောနိုင်ငိုပြရအောင်မရှိအောင်ဟုတ်လားစိတ်စားရုပ်ကလေးတွေကငိုပြလိုက်ရယ်နော်စိတ်စားရုပ်တို့မှဆိုရင်တော့ပေါ်တယ်စိတ်စားရုပ်ကမျက်စောင်းထွင်းရင်လည်းထွက်တယ်ဟုတ်လားဆောင်းကန်းဆောင်းကန်းကြည့်ရင်လည်းထွက်တယ်နော်တောက်ခေါက်ရင်လည်းထွက်တာပဲစိတ်စားရုပ်တွေကမျိုးစုံထွက်နေတာပဲငါစိတ်မရှိအဲ့ဒီဖြစ်နေတဲ့စိတ်ကလေးရှုပ်တာ ਨੇ အဲ့ဒီရုပ်လည်းအတူတူရှုပ်တယ်စိတ်စားဝိညာဉ်ရုပ်နှစ်ပါးဟိုနှစ်ပါးရှိတယ်ကာယဝိညာဉ်နောက်တစ်ခုကဝစီဝိညာဉ်အခုဆရာပြောနေတာဝစီဝိညာဉ်ဆရာပြောသမျှအတန်တွေကရုပ်တွေကြီးနာမဟုတ်ဒါရုပ်ပိုင်းမှာအဲ့လိုလေးတာတဒါရုပ်ရူပယုတ်တတ္တယုတ်ကဏ္ဍယုတ်အဲ့ဒီပြင်စယုတ်ထဲမှာဒီကောင်ယုတ်တတ္တတတ္တယုတ် ဆရာပြောနေတဲ့အတန်တရားတတ္တရုပ်တွေဒီတတ္တရုပ်ကဘာလဲဆိုရင်စိတ်ကစားအေကံဇီးမောင်တင်ပေးခြင်းနဲ့ဆိုတဲ့စိတ်ကြောင့်ပြောခြင်းနဲ့စိတ်ကြောင့်ထွက်နေတာဒါကြောင့်ဝစီဝိညာဉ်နော်ဟိုနားမှာတော့လိုက်ကိုပြိုးကြီးတော့ယူသွားလိုက်အောင်ဆိုရင်ဆရာရဲ့အတွင်းသဘောကကိုပြိုးကိုတော့ယူပြီးပေါက်ဖွင့်စေခြင်းလားဟုတ်လားအဲ့တော့ဆရာကဝစီဝိညာဉ်နဲ့ပြောခွင့်ရရင်ဝစီဝိညာဉ်နဲ့ပြောလိုက်ကိုပြိုးကြီးတော့လေးယူသွားပေါက်သွားဖွင့်ပေးလိုက်ဒါဆိုပြီးသွားပြီအဲ့ဆရာအမျိုးပြောလို့မရအောင်မလားကိုပြိုးလက်ညှိုးထုတ်ပြမယ်တော့ယူခံမဟုတ်ဒီလိုမျိုးလေးလှုပ်လိုက်လို့ရင်သူ့သဘောပေါက်တယ်လေဒါကာယဝိညာဉ်တွင်းသဘောအလိုဆန္ဒကိုသူ့တဘောကိုသိစေအောင်ထုတ်ပြခြင်းလို့ပြောတာကာယဝိညာဉ်ရှိတယ်ဝစီဝိညာဉ်ရှိတယ်အဲ့ဒီဝစီဝိညာဉ်ရုပ်နှစ်ပါးကဩဟိုဝိညာဉ်ရုပ်နှစ်ပါးကာယဝိညာဉ်နဲ့ဝစီဝိညာဉ်ဆိုတဲ့ဝိညာဉ်ရုပ်နှစ်ပါးဟာစိတ်ရဲ့အလိုဆန္ဒကြောင့်ဖြစ်တဲ့စိတ်တစဧကံတတ်တစိတ်တစဧကံစစ်စစ်ကြည့်မလို့စိတ်ရှုပ်တာနဲ့သူလည်းရှုပ်ပါတယ်တဲ့ဒါကြောင့်ရုပ်28ပါးရှိတဲ့ထဲမှာခုနပြောခဲ့တဲ့လက္ခဏာယုတ်လေးလက္ခဏာဆိုတာကဇာတိယုတ်ဆိုတဲ့ဥပဇေယရဲ့တန်တတိရဲ့เนาะနောက်ပြီးတော့ဇဒတာအိုမင်းချင်းရဲ့အတွင်ကိုပြတဲ့လက္ခဏာအဲကြောင့်သူကလက္ခဏာယုတ်လို့ခေါ်တာမွေးဖွားချင်းရဲ့အတွင်ကိုပြတဲ့ဥပဇေယဆက်ကဆက်ကအစားထိုးပြင်းခြင်းရဲ့အတွင်ကိုပြနေတဲ့တန်တတိအိုမင်းနေတယ်လို့ပြတဲ့ဇရတာသိဆုံးသွားပြီလို့ပြတဲ့အနိစ္စတာဒါတွေကသူကလက္ခဏာလေးတွေပဲသူတို့ကတကယ်ယုတ်အစ်စ်တွေမဟုတ်ယုတ်အတုတွေသူပုံစံတော့သဘောတရားလေးကိုပဲပြနေတာလေအဲ့လိုပြပြနေတဲ့အတွက်သူတို့ကလက္ခဏာယုတ်သူတို့ကသူ့ရဲ့လက္ခဏာကိုတိကျောင်းလေးပဲအမှတ်အသားလေးအတိုင်းပဲသူကတိကျွင်ရတယ်သူကယုတ်စစ်တည်းမဟုတ်ဘူးတဲ့ဒါကြောင့်ဝိပဿနာရှုရင်အဲ့ဒီယုတ်အတုကိုရှုလို့မရဘူးယုတ်အစစ်ကိုပဲရှုရတယ်အဲ့လိုမျိုးပြောတာဒါကြောင့်ဟိုတို့ကတရားသမားတွေကခက်မြန်းများအဲ့လိုဟိုဝိပဿနာမထိုက်တဲ့ဟာတွေလည်းရှုတာပဲဒါကသဘောပေါက်ဖို့ကောင်းတယ်ဆိုတာဆရာပြောချင်တာပါနော်တတလုံးလာတရားရှုသွားတယ်သူဟာရှုရမယ့်ဟာကိုမရှုဘူးမရှုရမယ့်ဟာတွေကြီးရှုသွားတော့အရာမဝင်သွားဘူးပေါ့တတလုံးတော့လှုပ်တော့လှုပ်သွားပါတယ်တရားစခန်းနေအခါပေါင်းလဲဝင်သွားခဲ့ပါတယ်ချိန်ပေါင်းလဲဝင်သွားခဲ့ရာသပံလဲဝင်သွားခဲ့ကြပါတယ်သို့သောကိုဝိပဿနာရှုရမယ့်ရုပ်ဟုတ်မဟုတ်ဆိုတာမသိတော့ကိုဝိပဿနာရှုရမယ့်စိတ်ဟုတ်မဟုတ်ဆိုတာမသိတော့ပေါ်လာတဲ့မြတ်အကုံဝလုံးနဲ့တင်းကြံတော့တာပဲအဲ့ခါမှာသူဟာပင်ပန်းသွားတယ်အများကြီးဝီရိယစိုက်သွားတယ်မိနစ်90တာပြည့်သွားပြီခိုးမဝင်သွားဘူးဒါမျိုးပြောတာနော်အများကြီးတော့လှုပ်သွားလိုက်ရတယ်တဲ့လို့ပြောတဲ့ဒါဆိုရင်အာနိသတာယုံမှန်မှုကယုတ်ဤပြက်ဆဲဖြစ်၍ခဏငယ်တစ်ချက်သာအသက်ရှိ၏စိတ်ဤပင်ခဏနှင့်အသက်တူ၏ဝိညာဉ်ယုတ်နှစ်ပါးသည်စိတ်ဤအတွင်းသဘောကြောင့်ဖြစ်ပေါ်လာသောစိတ်တစဧကံယုတ်စိတ်တစယုတ်များဖြစ်သောကြောင့်စိတ်နှင့်အသက်တူ၏စိတ်တခဏတစ်ချက်ခဏငယ်သုံးချက်အသက်ရှိ၏အဲ့ဒီဟာကြောင့်ဒီလက္ခဏာယုတ်၄ဝိညာဉ်ယုတ်နှစ်ပါးကျင်လိုက်လို့ရှိရင်ယုတ်28ပါးထဲမှာ20နဲ့2ပါးကျင်ကြံလိုက်မယ်ဟုတ်လားလက္ခဏာယုတ်က4ဝိညာဉ်ယုတ်က2အောင်းလိုက်ရင်6ပါးယုတ်ရှိတာက28ပါး28ပါးထဲမှာအဲ့ဒီ6ပါးကိုကျင်လိုက်တော့22ပါးကျန်တယ်ကျန်နေတဲ့22ပါးစလုံးရဲ့ယုတ်သက်ဟာစိတ်တခဏ18ချက်ခဏငယ်အားဖြင့်50တချက်အသက်ရှိတယ်တဲ့ဆိုတော့နောက်ဆုံးတစ်ခုကနမူနာလေးတစ်ခါတည်းနဲ့50တချက်ကိုဘယ်လိုတွက်သွားမလဲဆိုတော့သဘောပေါက်အောင်ပြန်ပြောပြမယ်ရင်စားတော်တာဝီထိဆိုတဲ့အာယုံနဲ့ဒွါရတခုတိုက်လာပြီသဘောထားတော့နော်ရူပါယုံနဲ့စကုဒွါရတိုက်ပြီ
တိုက်ပြီဆိုရင်ပထမဆုံးဘာဖြစ်သွားမလဲအတ္တတဝင်ဟုတ်လားတင်လင်ဥပ္ပလင်ဩအရင်ရက်ကဒါတွေပြောရင်ဒီလောက်နားမလဲဘူးနော်ဥပ္ပလင်ဥပ္ပချင်းမထင်သေးပဲပဝင်တစ်ချက်လွန်သွားတယ်အတ္တပဝင်ပြီးရင်ဘူရဘဝင်ကိုယူရမလို့လို့အာယုံအတ္တကိုပဲယူရမလို့လို့ ਨੇ လှုပ်ရှားနေတယ်ဘဝင်က
ဆက်လက်စား
ပြီးရင်အဲ့ဒီမူလဘဝင်ကိုဖြတ်ရှားလိုက်တယ
်ဘဝင်ကိုဖြတ်စေတာ
ဒါကဘဝင
်
ဝီထီဝီထီထဲမှာတော့ဝင်သွားပြီဝီထီလို့ဝီထီရှားကျင်တယ်ဆိုတော့သူကဆက်ရှားမှာပဲတိတဘဝင်ဘဝင်ကဆက်လက်နာဘဝင်ကိုဖြစ်စေတာဘတ်တော်ကဝီထီထဲကိုတော့ဝင်သွားလိုက်ပြီသို့တော်လည်းဘဝင်ကြီးဖြစ်နေတယ်နော်တိတဘဝင်ဘဝင်ကဆက်လက်နာဘဝင်ကိုဖြစ်စေတာပြီးမှပင်စတော်ရာဝိသံပြီးရင်မြင်မယ်ဆိုတော့
ဆက်ကုဝီမြင်
တံပရိသသ
ံဆုံးရနာ
ဆုံးစားမယ
်တံတိရနာ
ဆုံးဖြတ်မယ
်ဘောတော်
ဆောမကြိတ်ကိနေတော့လေး
ငါးချောင်းခုနဲ့
ဆောခုနဲ့ကြိတ်တရား
ရော
နှစ်ကြိတ်တရားရောဆိုတာနှစ်ကြိတ်ဖြစ်ရုံရှိတယ်เนาะဒီမှာဆောခုနဲ့ကြိတ်တရားညီကြည့်လိုက်နှစ်ကျင်းရဲ့ခုနှစ်ကျင်းရဲ့
ကိုးကျင်
းစေကျင်းစက်ပြစ်စနေစက်တုံးစလီစမားစက်ချောက်စက်ခု
အဲ့ဒီစက်ခုနှစ်ချက်ပြည့်ပြီမလို့ရုပ်ကလည်းရှုပ်သွားလိုက်တော့စိတ်တစ်ခုမှဒါပဲရှိတယ်ဟုတ်ပြီလားစီတော့ဘုံဘုံကသဏ္ဍာန်အားလုံးရည်သွားလိုက်ရင်ဇောခုနှစ်ခုဒီမှာဆိုရင်စ
စက်ခွန်တစ်ချက်ပြေးတာနဲ့အဲ့ဒီရုပ်ဟာအသက်ကုန်သွားပြီရုပ်သက်ကကုန်သွားပြီရုပ်သက်ကုန်သွားလိုက်ပြီဖြစ်တဲ့အတွက်အဲ့ဒီစိတ်ကရုပ်ကအတူတူရှုပ်သွားလိုက်ပြီမြင်စိတ်တစ်ခုမှာဒါမြင်စိတ်လေးတစ်ခုထပ်ပြီးအစားထိုးလိုက်မယ်လေသိချင်းပြီလားဟမ်ဆရာဘယ်နာမှာပြန်ဖတ်မလို့လဲခုနဆရာဒါလေးမှတ်ခဲ့လို့ပြောပြနေတာမဟု
တ်ခုနှစ်ချက်အာယုံဒါရတော့ဦးရုပ်အသက်16ချက်စေးပြီးဖြစ်ရအောင်
ဦးတီစိတ်မှာအပေါ်ဆုံးမှာနော
်ဒုတိယမြင့်အောင်ဒုတိယတကြောင်မှာ
16ချက်စေးပြီ
းအဲ့ဆိုအဲ့ဒါလေဒီဟာလေးကိုသဘောပေါက်တယ်အဲ့ဒါလေးပြန်ဖတ်လိုက်ရင်သဘောပေါက်တယ်ဖတ်ကြည့်လားပဝင်းအစီအစဉ်ပြည့်ပြီးတော့
မိုးဆွေးပြီးမှသာသာအာယုံကိုစင်စင်တော့ပြင်စားသွားတာဝိစံဝိစားဝိစံစိတ်တန်တဲ့စာတန်တီရနာဝေါ့ချောကာမသောခမစေတရားယုံနဲ့စိတ်ရှိတာအာယုံဒွါရလူကြီးယုံတဲ့စကုန်ချက်စိတ်ကြီးပြာဒုတိယတရားယုံဤဘင်းနဲ့အတူတရားရေးဆုံးလေတော့ဤ
ကဲဒုတိယတရားယုံဆိုတာပေါ့တရားယုံကနှစ်ချိန
်
ပထမတရားယုံ
ဒုတိယတရားယုံ
ဒုတိယတရားယုံမှာလဲသူကတရားယုံဆိုတဲ့အတွက်ဥပ္ပတိ
ဘင်
းဟုတ်လားဟုတ်ပါဒီတစ်ချက်ကလေးမအောင်နော်ဒီတစ်ချက်ကလေးမှာလဲထပ်ခွဲမယ်ဆိုရင်ခဏငယ်ရ3ချက်ရလိမ့်မယ်အဲ့ဒီခဏငယ်3ချက်မှာဒုတိယတရားယုံရဲ့ဘင်းနဲ့ပြန်ပြီးတော့မှာ
ဆုံးမယ
်ရတယ်နော်ဘာဖြစ်လဲအာယုံနဲ့ဒွါရတော့ရုပ်သက်စိရကဆိုတော့သက္ခုပတာရဆိုတာလေရုပ်ဟုတ်လားသက္ခုဒွါရသည်သက္ခုပတာရရုပ်ညီဤဒါဆိုရင်သက္ခုပတာရကလည်းရုပ်ထင်လာတဲ့အာယုံကလည်းရူပာယုံရုပ်အဲ့ရူပာယုံရုပ်နဲ့သက္ခုပတာရနဲ့စထင်လိုက်တဲ့ခါမှာနှစ်ခုစလုံးဟာအစတွေပဲလေအဲ့ထင်လိုက်တဲ့ခါမှာ16ချက်ပြည့်နှစ်ခုစလုံးအတူတူပြည့်မှာပေါ့ဟုတ်လားအဲကြောင့်အာယုန်နဲ့ဒွါရတို့ဒီရုပ်သက်16ချက်စီပြီးဖြစ်ရကဒုတိယတရားယုံဤပင်နဲ့ပြန်၍တရားယုံနဲ့ပြန်၍ဆိုလို့ချင်းသာမုပွဲမှာအမှတ်ကယော့သွားတယ်တရားယုံနဲ့ပြန်ရင်ဥပ္ပမပြန်သွားတာလားပင်မှာပြန်သွားအော်ဟိုထီမှာပြန်သွားတာပင်မှာအဲ့လိုမဟုတ်တရားယုံဒုတိယတရားယုံဤပင်နဲ့ပြန်၍ရှုပ်သွားလေအဲ့ဒါလေးပြောတာနော်ဒါဝီထီပိုင်းကမစရသေးဘူးခုမှအဲ့ဒီဝီထီတဲကိုဝင်နိုင်ဖို့အတွက်ပြောနေရတာအဝင်စဉ်ပြက်ပြီးနောက်ပင်စရတော်၌ထင်လာသောအာယုံကိုဆင်ကျင်သောပင်စရတော်ဝိဇံပင်စဝိညာဉ်အဲအဲ့မှာတို့ကဒီတစ်ခုကိုသဘောပေါက်လိုက်တာနဲ့ဟိုဆက်သောဂါစီကအကုန်လုံးအစားလေးထိုးထည့်ပြီးတော့မှအားလုံးကိုသဘောပေါက်သွားတယ်။အဲဆိုရင်ဟိုဝိထီကို၅ခုလောက်တို့တစ်ခါတည်းရှာတက်သွားတယ်။ဟုတ်နော်။အဲဒီမှာတို့အာယုံတွေပဲကြံတော့မှာတို့မနှက်ခံကြရင်အဲအာယုံတွေလိလာမှာ။အာယုံဆိုတာကတို့လိလာခဲ့တဲ့ရူပတတအဲ့ဒါတွေမဟုတ်တော့အတိမဟန္တာယုံမဟန္တာယုံပရိဒါယုံတိပရိဒါယုံဝိဘူတာယုံအဝိဘူတာယုံဆိုပြီးအဲ့ဒီအာယုံလျှောက်ပေါက်ထက်လို့ပါ။ဘာဖြစ်လို့လဲဆိုတော့အတိပရိဒါယုံဆိုတဲ့အလွန်ထင်ရှားတဲ့အာယုံမှာပဲတရားယုံဆိုတာပါတယ်။အာယုံဟာမထင်ရှားဘူးဆိုလို့ချင်းဇောတဲ့ပဲလက်ဆတ်တက်သွားတယ်။စက္ကွန်တစ်ချက်ကပြည့်သွားတယ်။တိတ်ဆိတ်ပင်သောကောင်တဲ့ဝီထီပန်းလေ။တခြားလေးကျိုးစောက်ယူမှလေလာကြနော်။ဆရာအဲ့ဒီဝီထီစိတ်ဖြစ်ပုံလေးကိုတပိုက်ကလေးအတူတူသူ့ဇော်လိုက်အောင်ပြီးရင်ပြန်မယ်။ဘဝင်းအစင်ပြက်ပြီးနောက်အဲ့ဒီဟိုဟုတ်နောက်တော့မ
ှ
ဝ
ိသေ
ဘ
ဝင်းဟုတ်လေဘဝင်းစိတ်ဟောပါဝိသေဝိသေ
ဝိသေဘဝင်းအစင်ပြတ်ပြီးနောက်ပြင်စားထွားရာ night ချင်လာတော့အာယုံကိုဆင်ရှင်တော့ပြင်စားထွားရာဝိသံပြင်စားဝိညာဉ်တံပရိစိုင်တံတိရဏဝေါတော်မူလဘဝင်ကြွေလီလီ
ရပြီဒီလောက်ဆိုရပြီထို့နောက်အာယုံတစ်မထင်မရှင်းဆိုတာသဘောပေါက်လဲပါနောက်ထပ်အာယုံတစ်အကွဒွါရကိုလာမတိုက်မရှင်းမူလဘဝင်တိုင်းဟုတ်လားအဲ့တိုင်လေးပြသွားနောက်ထပ်အာယုံတစ်ထင်လာရင်ဒီပုံစံပဲပြန်သွားလိမ့်မယ်ဒါဘဝတစ်ချက်လုံးဒီတိုင်းပဲအာယုံဘဝင်စိတ်ဆိုတာအိပ်ပျော်နေထင်ကြတယ်အိမ်ပျော်တယ်လဲခုဆရာတင်နန်းပို့ချနေလဲဂျားထဲမှာဘဝင်နေအရှိုရှိုခံလာပြီးတယ်ဘဝင်မရှိရင်ဆရာတည်သွားမှာလीဘဝကမစောင့်ချောက်ပြနေလို့တဏှာီလုံးပြောနေလို့တဏှာီလုံးဘဝင်မဖြစ်တော့လို့မရှိဘူးဂျားထဲမှာမူလဘဝင်ကဖြစ်ဖြစ်သွားတယ် ဒါပေမဲ့ဒီလောက်၄000မှာခရီးတသိန်းကျော်တယ်ဆိုတော့ဟုတ်တာပေါ့နော်ကဲဒါဆိုရင်မနက်ဖြန်မှာစုံကြစို့ပြပြောမယ်အငိမ့်ကမနက်ဖြန်ဆိုတက်နိုင်ပြီလားတက်မှာဆိုရင် तू မနက်ဖြန်ဟိုမတက်ခင်ဒါဟိုနားတော့ကိုတော့လိုလိမ့်မယ်မဟုတ်ရင်မနက်ဖြန်တက်မဲ့ဟာကြီး तू သဘောမပေါက်တော့အဲ့ဒါလေးတစ်ချက်စီစဉ်ပေးလိုက်ပါ तू ဘယ်လိုလုပ်မလဲပေါ့နော်ပန်ပိုင်းပေးမှရမှာပေါ့